to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းမာသောရရှိများရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဧပြီလ25ရက်စနေညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမအေးတနာကျော်ပါ။ဒီညအတွက်ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူကြောပြပေးသွားပါမယ်ရှင်။ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကအချိန်မရော့ပဲနဲ့အခုဆိုရင်တကမ္ဘာလုံးအတိုင်းအတာနဲ့လူပေါင်း 1.8 တန်းကျော်ကိုကူးစက်ပြီးသလိုဒီရောဂါကြောင့်လူ2,000,000နီးပါးအထိသေဆုံးခဲ့ရပြီးဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာကူးစက်မှုက9,000,000ကျော်ပြီးတော့တသန်းနီးလာတဲ့အခြေအနေရှိပါတယ်။သေဆုံးသူစုစုပေါင်း9,000ကျော်ပါတယ်။ဒီလိုမျိုးယောဂါကူးစက်မှုအရေးတွေရော့မသွားပေမဲ့တောက်ကြနေကတော့တချို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်စတင်လက်ပန်းခွင့်ပြုလိုက်ပြီးတော့စပင်းညှက်ဆိုင်တွေစပါအနားယူခန်းတွေပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။ဥရောပမှာတော့စပိန်နိုင်ငံမှာပိုးကူးစက်သူ2,000,000လောက်ရှိနေပြီးတော့သေဆုံးသူက10,000,000ကျော်ပါတယ်။အီတလီကတော့သူ့နောက်ကလိုက်ပြီးတော့ပိုးကူးသူ13,000ကျော်နဲ့သေဆုံးသူကစပိန်ကထက်ပိုများတာပါ။သေဆုံးသူ26,000လောက်ရှိပါတယ်။ဥရောပနိုင်ငံတော်တော်များများမှာတော့ပိုးကူးစက်မှုကျဆင်းလာတာတွေ့ရပြီးတော့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့တားမြစ်ချက်တွေလျှော့ပေါ်ပေးဖို့ပြင်ဆင်နေကြပါတယ်။အာရှဒေသမှာဆိုရင်တော့ဂျပန်နိုင်ငံမှာဒီနေ့ပိုးကူးလူနာ103ဦးရှိခဲ့ပြီးတော့တိုကျိုမြို့တော်မှာပိုးကူးသူ4,000နာကတ်လာပြီးဖြစ်ပါတယ်။ဒါမဲ့လည်းဒီကနေ့ပိုးကူးသူအရေအတွက်ကအေပြီလ20ရက်နေ့နောက်ပိုင်းမှာအနည်းဆုံးလို့ပြောရပါမယ်။တနိုင်ငံလုံးအတိုင်းအတာရဲ့ဆိုရင်တော့ဂျပန်နိုင်ငံမှာပိုးကူးဆက်သူပေါင်း13,000နီးပါးရောက်တော့မှဖြစ်ပြီးတော့သေဆုံးသူက345ဦးရှိတယ်လို့ NHK သတင်းမှာဖော်ပြထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့စနေနေ့မှာပိုးကူးဆက်သူအရေအတွက်400နီးပါးရှိခဲ့ပြီးတော့စုစုပေါင်းပိုးကူးသူ8,600ကျော်သွားခဲ့ပါပြီ။သေဆုံးသူ900ကျော်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြီးသွားရင်အာရှဒေသမှာရောဂါပိုးကြောင့်သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။COVID-19 ရောဂါကူးစက်ခံရပြီးတော့ပြန်နေကောင်းလာပြီးတဲ့နောက် antibodies ပဋိလုံတုံ့ပြန်ပစ္စည်းတွေရှိထားတဲ့သူတွေနောက်တစ်ခါကိုရိုနာဗိုင်းရပ်စ်ပိုးမကူးနိုင်အောင်ဆိုတဲ့အထောက်အထားလောလောဆယ်မတွေ့ရအောင်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစနေနေ့မှာပဲပြောကြားသွားပါတယ်။ရောဂါပိုးကူးစက်ခံရတဲ့သူတွေမှာအန္တရာယ်မရှိဘူးဆိုတာမျိုးရောဂါပိုးကိုခံနိုင်ရည်စွမ်းရှိတယ်ဆိုတာမျိုးလက်မှတ်တွေထုတ်ပေးဖို့တချို့နိုင်ငံတွေစဉ်းစားနေတယ်ဆိုတာနဲ့ပတ်သက်လို့ WHO ကကြေညာချက်မှာသတိပေးထားတာပါ။အဲ့လိုလုပ်ရင်လူတွေကအခြေခံသတိပေးချက်တွေကိုမျက်ကွယ်ပြုထားမှာဖြစ်လို့ရောဂါပိုးကူးစက်မှုပိုပြီးတော့များလာနိုင်တယ်လို့ပြောတာပါ ချီလီနိုင်ငံကပြန်နေကောင်းလာတဲ့သူတွေပြန်နေကောင်းလာကြောင်းလက်မှတ်တွေထုတ်ပေးမယ်လို့အရင်တစ်ပတ်ကပဲပြောသွားတာဖြစ်ပါတယ်နလန်ထလူနာတွေကိုဆေးစစ်ပြီးတော့သူတို့မှာပရိလုံတုံ့ပြန်ပစ္စည်းရှိတယ်ဆိုတာအတိပြုနိုင်ရင်လုပ်ငန်းခွင်ကိုချက်ချင်းပြန်ဝင်ခွင့်ပေးမယ်လို့ချီလီနိုင်ငံမှာပြောထားတာဖြစ်ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်တော်တော်နေမကောင်းလို့ကောလာဟာလာတွေအရင်ရက်တွေကထွက်နေခဲ့ပြီးတော့အခုတော့တရုတ်အစိုးရကဆေးပညာကျွမ်းကျင်သူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားကိုလွှတ်လိုက်တယ်လို့ဒီကနေ့ရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲဒီကိုယ်စားလှယ်အဖွဲ့ကိုတရုတ်အစိုးရရဲ့မြောက်ကိုရီးယားအရေးဆိုင်ရာထိပ်တန်းရာရှိဦးဆောင်တာဖြစ်ပြီးတော့ကြာသပတေးနေ့မှာပဲမြောက်ကိုရီးယားကိုထွက်ခွာသွားတယ်လို့ရိုက်တာသတင်းမှာပြောထားတာပါ။သတင်းကအမည်မဖော်ထားတဲ့သတင်းရင်းမြစ်သုံးခုကိုကိုးကားရေးသားထားတာဖြစ်ပြီးတော့မြောက်ကိုရီးယားကောင်းဆောင်ရဲ့ကျန်းမာရေးကိစ္စကြောင့်လားဆိုတာလည်းအတည်ပြုလို့မရသေးကြောင်းရေးထားပါသေးတယ်။တောင်ကိုရီးယားခြေဆိုင် online သတင်းစာမျက်နှာ Daily NK သတင်းကတော့ Mr. Kim ဧပြီလ7ရက်နေ့ကနှလုံးခွဲစိတ်ကုသမှုလုပ်ခဲ့ရတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကသတင်းဖော်ပြထားတာပါ။ဒီသတင်းမှန်မှန်အမေရိကန်ကအဆောင့်ကျနေတယ်ဆိုပြီးတော့အမေရိကန်အရာရှိတွေရဲ့ပြောကြားချက်တွေကိုတော့အမေရိကန် CNN ရုပ်သံနဲ့တခြားသတင်းတွေမှာဖော်ပြကြပါသေးတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီသတင်းမှန်မှန်ဟုလို့သူယုံကြည်ကြောင်းကြားသာပေးနေကြပဲပြောသွားပြီးတော့မစ္စတာကင်နဲ့အဆက်အသွယ်ရှိမရှိဆိုတာတော့မပြောပါဘူး။တောင်ကိုရီးယားအရာရှိတွေကလည်းမစ္စတာကင်နေမကောင်းဘူးဆိုတာဘာအထောက်အထားမှမတွေ့ရကြောင်းပြောပါရစေ။မြောက်ကိုရီးယားမှာပြီးခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့အရေးကြီးနိုင်ငံတော်အခမ်းအနားမှာမြောက်ကိုရီးယားခေါင်းဆောင်ပြောင်းနေခဲ့ပြီးတဲ့နောက်အခုလိုကောလာဟာလာတွေထွက်လာတာဖြစ်ပါရစေ။မစ္စတာကင်မှာ2014ကလည်းတခါလူမြင်ကွင်းကနေတလားလောက်ပြောင်းနေခဲ့ပြီးတော့နောက်တော့ဒုက္ခောက်နဲ့လမ်းကောင်းကောင်းမရှောင်နိုင်မနဲ့လူရှေးမောက်ပြန်ထွက်လာခဲ့ပါလေရှင်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ31 kHz 683 ညလိုင်းဒိုမီတာ32 kHz 6309 line to meter 58 kHz 5885 တို့ဖြင့်စနစ်တင်းငွေမှာ line meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေစနေနေ့ညပိုင်းမှာလည်းနိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးมาဖြစ်ပါတယ်ရန်ကုန်တိုင်းလိုင်တာရဆက်ယုံတီုံကဝန်ထမ်းတဦးမှာ COVID-19 ကူးစက်ထားကိုစစ်ဆေးတွေ့ရှိတဲ့သတင်းကြောင့်စိုးရိမ်ကြောင်ကြမှုဖြစ်ပေါ်ခဲ့တယ်လို့နိုင်ငံတော်တိုင်းမင်္ဂပုတ်ကိုဒေါက်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ညနေအစောပိုင်းကရေးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာအမှတ် 144 ဟာရန်ကုန်တိုင်းလိုင်တာမြို့နယ်ချမ်းရီဖနက်ဆက်ယုံမှာသကပြန်လုခဲ့ဘူးသူတရုတ်ဘာသာသကပြန်တဦးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက်ဒေါက်ဆန်းစုကြည်ကအဲ့လိုရေးခဲ့တာပါ။ဒီဆက်ယုံကအလို့သမားတွေအနေနဲ့နေအိမ်နဲ့အဆောင်တွေကိုမပြန်ပဲကိုယ်အသီးစိတ်နဲ့ကိုယ်ကွာရန်တင်းဝင်ကြဖို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ်ကလည်းဒီနေ့တိုက်တွန်းထားပါတယ်အလို့သမားအပေါင်း9000ကျော်ရှိတဲ့ဒီဆက်ယုံကိုတော့ဒီနေ့မှပဲပိတ်လိုက်ပြီးဖြစ်ပြီးကွာရန်တင်းဝင်ဖို့လိုတဲ့အဲ့ဒီအလို့သမားတွေအတွက်နေရာထိုင်ခင်းနဲ့အစားအသောက်တို့ကိုစိုးရအနေနဲ့စီစဉ်ပေးဖို့လည်းအလို့သမားသမဂ္ဂများအဖွဲ့ချုပ်ကပန်ကြားထားပါတယ်ကျမိုင်းနဲ့အောက်သားဝန်ကြီးဌာနကမနေ့ကညဘက်ပိုင်းထုတ်ပြန်ကြတဲ့နှစ်ခုရကိုဗစ် -19 ရောဂါပိုးကူးစက်ထားသူနောက်ထပ်5ဦးတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီ5ယောက်မှာရန်ကုန်က3ယောက်၊ချမ်းပြည်နယ်မူဆယ်နဲ့ပဲခူးပြည်နယ်မွန်းကျင်က1ယောက်စီဖြစ်ပါတယ်။ဒါကြောင့်အခုဆိုရင်မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူ144ယောက်ထိရှိသွားပြီဖြစ်ပြီးတော့သေဆုံးသူ5ဦးရှိပါတယ်ခင်ဗျာ။ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်ဖို့အတွက်မြန်မာဆိုရကစီစဉ်ဆောင်ရွက်နေတယ်လို့တိုကျိုမြို့မြန်မာသံရုံးကဒီကနေ့မှကြေညာလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကမ္ဘာတစ်ဝန်းခီးသွားလာမှုတွေကန့်သက်ထိန်းချုပ်ထားတဲ့အတွက်ဂျပန်နိုင်ငံမှာအခက်အခဲတွေနဲ့တောင်းတနေကြတဲ့မြန်မာနိုင်ငံသားတွေကိုမေလပထမပတ်အတွင်းမှာလူသားချင်းစာနာမှုအကူအညီလေးရင် Relief Flight နဲ့ပြန်လည်ခေါ်ဆောင်သွားဖို့စီစဉ်နေတာလို့ဂျပန်နိုင်ငံဆိုင်ရာမြန်မာတန်ရုံးကဒီကနေ့ကြေညာတာပါထောက်ခံမဲ့ရအတိအကျကိုတော့လေကြောင်းလိုင်းနဲ့ညှိနှိုင်းပြီးတဲ့အခါမှာထုတ်ပြန်မယ်လို့ပြောထားပါတယ်အဲ့လိုပြန်လည်ခေါ်ယူတဲ့နေရာမှာခီးတဲ့အရေးအတွက်ပုံမူတည်ပြီးတော့လေယာဉ်တွေကိုစီစဉ်ရမှာဖြစ်တဲ့အတွက်All Nippon Airways ANA နဲ့လေလက်မှတ်ဝယ်ထားတဲ့သူတွေအနေနဲ့မြန်မာတန်ရုံးကိုစောစောအသိပေးဖို့ပြောထားသလိုဂျပန်နိုင်ငံကနေမြန်မာကိုပြန်ကျင်တဲ့သူတွေအနေနဲ့လည်းမြန်မာတန်ရုံးကိုဧပြီလ28ရက်နေ့7နိုင်နောက်ဆုံးထားပြီးတော့လိုအပ်တဲ့အချက်အလက်တွေကိုအီးမေးလ်နဲ့အကြောင်းကြားဖို့ပြောထားပါတယ်။တကယ်လို့မေလပထမပတ်အတွင်းမှာထွက်ဖြစ်တဲ့ဆိုရင်နာရီတာလေစိတ်ကနေမနက်7:15မှာထွက်မှာဖြစ်တဲ့အတွက်မနက်6နိုင်ထက်နောက်မကျပဲလေစိတ်ကိုအရောက်လာဖို့လည်းပြောထားပါတယ်။ဒါပြင်မြန်မာနိုင်ငံကိုရောက်လာတဲ့အခါမှာလဲကျမရင်းနဲ့အာသာဝန်ကြီးဌာနကသတ်မှတ်ထားတဲ့ facility quarantine 27ရက်နဲ့နေမာသီးခြားခွဲနေထိုင်တဲ့ home quarantine 9ရက်စုစုပေါင်း28ရက်တည်ဆံခွဲနေရမှာဖြစ်တယ်လို့လည်းပြောထားပါဗျ။မြန်မာမျိုးသားလေကြောင်းလိုင်း MNA ကလည်းသက်ဆိုင်ရာနိုင်ငံတွေကမြန်မာတန်ရုံးတွေနဲ့ညီနိုင်ပြီးစင်ကာပူ၊ဘန်ကောက်၊တူနာဘူမိ၊ New Delhi မြို့တွေကို relief flight တွေအများဆုံးပြန်တန်းစေမယ့်အကြောင်းဒီကနေ့ထုတ်ပြန်ထားပါဗျ။ပြန်တန်းမဲ့နေ့ရက်အချိန်ခောက်ရည်တွေကိုဒီနိုင်ပြီးတဲ့အချိန်နဲ့တပြင်းညီကြီးညာပေးမယ်လို့ပြောထားသလိုခီးတဲ့အနေနဲ့လည်းသက်ဆိုင်ရာမြန်မာတန်ရုံးတွေနဲ့ဆက်သွယ်ကြဖို့လို့ဆိုထားပါတယ်ခင်ဗျာရိုဟင်ဂျာဒုက္ခသည်ရာနဲ့ချီတင်ဆောင်ထားတဲ့ဆက်လီနှစင်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ချက်ချင်းကန့်ကွက်ခွင့်ပြုတင်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့မှပြောကြားလိုက်ပါတယ်ဒါပြင်အဲ့ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အစားအစာရေးနဲ့စေဝါကူတာမှုတွေပေးတင်တယ်လို့လည်းပြောပါတယ်လူညာဒုက္ခတဲ့ရာနဲ့ချီတင်ဆောင်ထားတဲ့ဆက်လီနစင်းဟာအစားအစာနဲ့ရေလုံလောက်မရှိပဲဘင်္ဂလားပင်လယ်အော်ထဲမှာသတင်းပတ်တွေနဲ့ချီပြီးတော့မျောနေကြတာဖြစ်နိုင်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကလည်းသတိပေးထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအဗ်ဒူမိုမန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာတခြားနိုင်ငံတွေရဲ့တာဝန်တွေဝန်ထုပ်ဝန်ပိုးတွေကိုထိုင်းယူဖို့အမြဲတမ်းတောင်းဆိုခံနေရတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရိုဟင်ဂျာတွေနောက်ထပ်ဝင်လာမယ့်ကိစ္စကိုသူ့အနေနဲ့ကန့်ကွက်ကြောင်းဧပြီလ23ရက်နေ့ကပြောထားပါတယ်ဒါပြင် COVID-19 ရောဂါကြောင့်နိုင်ငံကိုပြန်လာသူအရေအတွက်တိုးလာတဲ့အတွက်ပြည်ပကလူတွေဒါမှမဟုတ်ဒုက္ခသည်တွေကိုလက်ခံဖို့နေရာမရှိတော့ဘူးလို့လည်းဝန်ကြီးမိုမန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဒုက္ခသည်တိမ့်နဲ့ချီရှိနေပေမဲ့ဒီအချက်တွေကြောင့်တော့ဒုက္ခသည်တွေပါတဲ့အဆက်တွေကိုကန့်ကွက်ခွင့်မပေးတာမျိုးဖြစ်သင့်ဘူးလို့ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ်။လူညာလူခေါ်ဆိုသုံးနှုန်းနာကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုပြန်လက်ခံဖို့အစီအစဉ်တွေလုပ်ပေးထားပေမဲ့လည်းလက်ရှိ COVID-19 ကျတဲ့ကာလအတွင်းအဲ့လုပ်ငန်းတွေလုံးဝရပ်ဆိုင်းနေတဲ့ပုံရှိပါတယ်ခင်ဗျာ COVID-19 ကာယရောဂါကြောင့်ကမ္ဘာတော်မှာရှိတဲ့ဘောလုံးဖွဲ့ချုပ်တွေကိုကူညီဖို့ American Dollar 150အသုံးပြုသွားမယ်လို့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကပြောလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးရရိုက်ခတ်မှုတွေအကူအညီပေးနိုင်ဖို့အတွက် FIFA ကအဲ့လိုစီစဉ်နေတာဖြစ်ပြီးတော့ FIFA အဖွဲ့ဝင်နိုင်ငံတွေမှာရှိတဲ့သက်ဆိုင်ရာဘောလုံးဖွဲ့ချုပ် 2012ခုအနေနဲ့လာမယ့်ပိုင်းအတွင်းမှာပထမအဆင့်အနေနဲ့ဒေါ်လာ5သိန်းစီရရှိသွားမှာဖြစ်တယ်လို့မနေ့ကပြောလိုက်ပါတယ်ခင်ဗျာ The Voice of America, VOA. မြန်မာနိုင်ငံတန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်
။ကျွန်မကစုမောမရှင်မြန်မာနိုင်ငံကဆက်ရုပ်လုပ်ယုံနေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအနေနဲ့တာစီကာခွေရေးအရေးပေါ်လှုပ်ဆောင်မှုဘလို့တိုက်တွန်းကြသလဲဆိုတာကိုဆက်ပြီးပြောပြပေးချင်ပါတယ်။ရန်ကုန်တိုင်းစိုးရွားဖွဲ့ကစစ်ဆေးအတီးပြုပြီးတော့ဧပြီလ24ရက်နေ့မှာပြန်ဖွင့်ခွင့်ပေးခဲ့တဲ့လှိုင်းတရာချန်ကြီးဖက်နှက်ဆက်ယုံမှာတရုတ်ဘာသာစကားပြန်လုပ်ခဲ့ဘူးသူဟာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့လူနာအမှတ်144ဖြစ်တယ်ဆိုတာကိုသိရပြီးတဲ့နောက်မှာတော့ဆက်ယုံကိုဒီကနေ့မှာပဲပြန်ပိတ်လိုက်ရပြီဖြစ်ပါတယ်။ဒါဟာဖြင့်အလုသမားအရေးအတွက်ထောင်နဲ့ချီပြီးရှိတဲ့ဆက်ယုံတယုံမှလောက်ကိုင်းသူတွေတဲ့ကိုဗစ် -19 ကူးစက်မှုပထမဆုံးအတည်ပြုချက်ဖြစ်တာကြောင့်လဲစိုးရိမ်မှုတွေပိုတိုးလာနေပါတယ်။ဒီဆက်ယုံပါဝင်ဆက်မှုဇုံတွေမှာအလုလောက်ကိုင်းနေကြရတဲ့လုပ်သားတွေအတွက်နိုင်ငံတော်စိုးရဘက်ကဒီထက်ပိုစနစ်ကြပြီးထိရောက်တဲ့ကာကွယ်မှုတွေကိုအရေးတကြီးဆောင်ရွက်ဖို့အချိန်ရောက်နေပါပြီလို့အလုသမားရေးဆောင်ရွက်နေသူတွေနဲ့ကျန်းမာရေးပညာရှင်တွေကသတိပေးပြောဆိုကြပါတယ်။အလုသမားရေးဆောင်ရွက်နေသူအနာဂတ်အလင်းတန်းဆောင်ဘက်ကဒါရိုက်တာဒေါ်သက်သက်အောင်ကကယောကအစုလိုက်အပြုံလိုက်မပြန့်ပွားရအောင်တတိကြီးကြီးနဲ့စနစ်တကျကင်တွဲဖြည့်ရှင်းဖို့တိုက်တွန်းပါတယ
်။ဧပြီလတွေကဆက်ပြီးတော့ဒီကမဟုတ်တော့လုပ်ငန်းတွေပေါ့နော်ဆက်ရုံလုပ်ရုံတွေကြာပြီးပိတ်သိမ်းပေးဖို့ပိတ်သိမ်းတဲ့အခါမှာလည်းအနည်းဆုံးလုခလာဆောင်နဲ့ပိတ်သိမ်းပေးဖို့လည်းကျမတို့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တွေ့ရတဲ့အချိန်မှာလည်းပဲဒါကဘာကယောကဖြစ်တဲ့အရန်အနေကြီးရပေါ့နော်ပြီးတော့ကျမတို့ဆက်ရုံလုပ်ရုံတွေမှာအလုံးလုံးရတဲ့အလုပ်သမားတွေကလူစုလူဝေးကြီးနဲ့အလုံးလုံးနေကြရတာပေါ့နော်အဲ့ဒီဖြစ်လာခဲ့မယ်ဆိုလို့ရှိရင်အနေကြီးတယ်ဆိုတဲ့အကြောင်းကျမတို့ပြောခဲ့တယ်အခုကျမတို့ပြောတယ်လို့ပဲပေါ့နော်အခုဒါဆက်ပြီးတော့ဆက်ရုံတွေကဆက်ဖြစ်လာပြီပေါ့နော်ဖြစ်တဲ့ဆက်ယုံကလည်းပဲတကယ်လူကြီး900ကျော်လောက်အလုပ်လုပ်တဲ့ဆက်ယုံကြီးဖြစ်နေတယ်ပြီးတော့ဒီဆက်ယုံကပြီးခဲ့တဲ့9ရက်နေ့အထိဖွင့်ပြီးတော့20ရက်နေ့မှလည်းပြန်လည်းဖွင့်လှစ်ခဲ့တဲ့ဆက်ယုံဖြစ်သလိုပြီးပြုတ်ပြီးတော့ပြန်လည်းဖွင့်လှစ်ခင်ရခဲ့တဲ့ဆက်ယုံလည်းဖြစ်နေရပေါ့နော်အခုချိန်မှာနိုင်တရားတွေမကပါဘူးအခြားသောဆက်မှုဇုံတွေမှလည်းပြန့်နှံ့သွားခဲ့မယ်ဆိုလို့ရှိရင်ကျမတို့ဒီကဘာကတ်ယောဂါကြီးကိုတွန်းလှန်ဖို့ဒီအင်မတန်ခက်ခဲသွားပြီလို့ကျမအနေနဲ့မြင်ပါတယ်အဲ့ဒီတော့အခုလက်ရှိဖြစ်သွားတဲ့ခံကြီးခဏဆက်ယုံလို့မျိုးနောက်ထပ်မဖြစ်အောင်လို့ဒီအချိန်ဒီတိတိကျကျတင်းကျပ်သောစင်းရင်းတွေတိကျသောဥပဒေတွေနဲ့သေသေးချာပြဋ္ဌာန်းဖို့လိုအပ်တယ်ဒီအချိန်မှာလည်းအစိုးရအနေနဲ့ပြတ်သားသောမူဝါဒတစ်ခုကိုအမြန်ဆုံးချမှတ်ပေးဖို့လိုတယ်လို့မြင်ပါတယ
်ကိုဗစ်ကယောဂါမပြန့်ပွားရအောင်ပိတ်လိုက်တဲ့ဆက်ယုံတွေရောစစ်ဆေးနေတဲ့အချိန်ယာယီပိတ်သိမ်းထားတဲ့ဆက်ယုံတွေမှာပါအလုလုကင်နေကြရတဲ့အလုသမားတွေအတွက်နေ့စဉ်ပုံမှန်ဝင်ငွေမထိခိုက်ရအောင်လောဘကလစာတွေကိုအလုရှင်နေတဲ့အလုသမားဝင်ကြီးဌာနသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကညှိနှိုင်းဆောင်ရွက်စီစဉ်ပေးဖို့ကိုလည်းဒေါ်သက်သက်အောင်ကတိုက်တွန်းပါတယ
်အဓိကအားဖြင့်ကျမတို့ဒီဆက်ယုံယာယီပိတ်သိမ်းတဲ့အခါမှာအ ਨੇ ဆုံးလောဘကလစာနဲ့ပိတ်သိမ်းပေးဖို့အတွက်အလုရှင်နဲ့အစိုးရနဲ့ပြီးတော့နိုင်ငံတော်အစိုးရရဲ့ရန်ပုံငွေတွေကနေပြီးတော့ပေါ့နော်ကျမတို့ဒီအလုသမားတွေအတွက်ကျမတို့ဒီကိုဗစ်ဖြစ်နေတဲ့ကာလအတွင်းမှာနေရင်းနဲ့စားရည်အသက်ရှင်ရပ်တည်နိုင်ဖို့အတွက်ကိုလည်းပဲအစိုးရနဲ့အလုရှင်နဲ့ပူးပေါင်းပြီးတော့ထောက်ပံ့မှုတွေလုပ်ပေးတယ်လို့ကျမအနေနဲ့မြင်ပါတယ
်ဒီလိုမျိုးလူထောင်နဲ့ချီပြီးတော့အလုလုကိုင်းနေတဲ့အထက်ကျုပ်ဆက်ယုံလို့ဖက်နှက်ဆက်ယုံလို့ဆက်ယုံနေမှာကျမ်းမာရေးစောင့်ရှောက်မှုတွေပေးဖို့လိုတယ်လို့လည်းလူတို့အတွက်ကျမ်းမာရေးဝန်ဆောင်မှုတွေကိုအခမဲ့စေတနာဝန်ထမ်းကုသပေးနေတဲ့ဒေါက်တာကျော်စွာဦးကအကြံပေးပါတယ်
ကျမိုင်းနဲ့အားသာဝင်ဆောင်ရတယ်ဘုံရောက်ဒီတော့ကျွန်တော်စစ်ဆေးနေတဲ့အပိုင်းလည်းရှိပါတယ်ဘလကုံမှာပဲပြန်လည်ဖွင့်နေဖို့ဆိုပြီးတော့စင်တော်ဆိုးရတယ်ထုတ်ပြန်တာတွေရှိတာပေါ့နော်ဆိုတော့အဓိကတော့အဲ့ကျွန်တော်တို့ကတော့စိတ်ပူတာနဲ့ချက်ပေါ့အဲ့ social distancing ကိုပေါ့နော်ပုံပြီးစိတ်ပူတာကြရတယ်ဆိုတော့ဥမာလုပ်ချင်တဲ့ဖြည့်ဆည်းရမယ့်အပိုင်းတွေဆိုလို့ရှိရင်ဒီနေရာတွေကိုချားပေးဖို့အတွက်နောက်တစ်ခါဒီလက်ရှိကိုကျွန်တော်တို့နေရာတွေဖန်တီးပေးဖို့ဟန်ဂျယ်တွေထားပေးဖို့ပေါ့နော် mask တွေကိုကျွန်တော်တို့ပေးဖို့ပေါ့အလုပ်သမားတွေဘက်ကလည်းဒီကျန်းမာရေးပတ်သက်တဲ့စီကံတွေဥပဒေတွေအလုပ်သမားတွေဘက်ကလည်းလိုက်ညာဖို့လည်းလိုတာပေါ့နော်နောက်တစ်ခါကျွန်တော်တို့ကဒီချက်ယုံမှလည်းမဟုတ်ဘူးပြနေတဲ့နေရာမှာပါကျွန်တော်တို့လည်းတတိထားဖို့လိုတယ်ဆိုအဆောင်မှာနေရတဲ့မှာအဆောင်မှာလည်းကျွန်တော်ကဒါပို့ပြီးကြူးကြူးပြီးကြူးဆိုင်ရမယ်အနေထားရှိပါတယ်ဗ
ျလူနာအမှတ်144လောက်ကင်ခဲ့တဲ့ဒီဖက်နှက်ဆက်ယုံကအလုသမားတွေအနေနဲ့ကိုနေထိုင်တဲ့နေရာတွေကိုမပြန်မဲကိုအသိစိတ်ဓာတ်နဲ့ကိုကွာရန်တင်းလုပ်ဖို့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားသမဂ္ဂများအဖွဲ့ချုပ်ကလည်းဒီကနေ့မှပဲတိုက်တွန်းထားပြီးအလုသမားတွေအတွက်လိုအပ်တဲ့နေရာထိုင်ခင်းအစားအသောက်စာရာတွေကိုအစိုးရကစီစဉ်ပေးဖို့ကိုလည်းပန်ကြားထားပါတယ်။လက်တလုံးမှာတော့နိုင်ငံတော်လိုအပ်ချက်အရာလေပတ်နေတဲ့လုပ်ငန်းခွင်တွေမှာအပဆက်ယုံလုပ်ယုံလုပ်ငန်းခွင်တွေကိုဧပြီလ30ရက်နေ့ထိပိတ်ထားဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့အကြံပြုချက်သတ်မှတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်ပြီးမှမြန်မာတိုင်းနိုင်ငံလုံးကဆက်ယုံအလုပ်ယုံတွေကိုဖွင့်ခွင့်ပြုမယ်လို့လည်းအလုသမားလူဝင်မှုနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဧပြီလ19ရက်နေ့ညနေပိုင်းကထုတ်ပြန်ခဲ့ပြီးအခုလက်ရှိမှာတော့ကျန်းမာရေးဝန်ကြီးဌာနကဆက်ယုံတွေကိုလိုက်လံစစ်ဆေးနေကြလဲဖြစ်ပါတယ်ရှင်
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ထိုင်းနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့စနေနေ့နောက်တိုးစီးရင်းထဲမှာမြန်မာနိုင်ငံသားအများစုပါနေတဲ့သတင်းကိုဆက်ပြောပြပါမယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနCOVID-19 Situation Administration CCSA ရဲ့ထုတ်ပြန်ချက်အရဧပြီလ25ရက်နေ့မှာ COVID-19 နောက်ထပ်ကူးစက်သူ53ဦးထဲမှာမြန်မာနိုင်ငံသား34ဦးပါဝင်ပြီးထိုင်းနိုင်ငံအတွင်းကူးစက်သူက11ဦးရှိနေပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံတဲကိုတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်ခဲ့တာကြောင့်မလေးရှားနိုင်ငံကဖမ်းဆီးပြီးထိုင်းနိုင်ငံဘက်ပြန်လွှဲပြောင်းပေးထားသူတွေဖြစ်တယ်ဆိုပြီးရှင်းပြောင်းလို့သမားအခွင့်အရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါရယ်
။ထိုင်းကျမိုင်းလူကြီးနာကျင်ရလားလို့ဟို positive ဖြစ်တဲ့လူ53ဦးရှိတယ်ပေါ့။အဲ53ဦးရှိတဲ့အထက်မှာဗာဒီနိုင်ငံသားက42ဦးဖြစ်နေတယ်။အဲနိုင်ငံသားဦးမှာသူကပြန်လဲဖြစ်တဲ့ခါမှာမြန်မာနိုင်ငံသား34ဦးလို့သူပေါ်ပြထားတာဟုတ်ကဲ့။ဒီမြန်မာနိုင်ငံသား34ဦးကသူတို့မလေးရှားနိုင်ငံကိုတရားမဝင်ခိုးဝင်သွားတာခင်ဗျ။အဲခိုးဝင်သွားတော့ဟိုနိုင်ငံလဲဖြစ်တဲ့ခါမှာတွေ့ရှိတဲ့ခါကျတော့ထိုင်းဘက်ကဝင်လာဖြစ်တဲ့ကြောင့်ထိုင်းနိုင်ငံဘက်ကဟိုတရားဝင်ပြတော့ကြောင်းပြလာတာပြတော့ပြီးတော့သူတို့ကလည်းအဲ့မှာစောင့်ကြည့်စင်တာဒီမှာသူကဒီနိုင်ငံသားပြန်ဆွေးပြောင်းလာတဲ့ပုံစံတွေအလုံးစောင့်ကြည့်နေတဲ့အချိန်မှာပဲစစ်ဆေးတဲ့ခါမှာအဲ့လိုအဖြစ်ထွက်တော့တာ
အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုထိုင်းနိုင်ငံကကျန်းမာရေးစောင့်ရှောက်မှုတွေပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းဆက်ပြောပြပါရစ
ေသူရဲ့ကြီးညာချက်မှာတော့ဟိုနည်းနည်းအားကျစရာတစ်ခုတော့ပါပါတယ်ဟု
တ်ကဲ့
အဲထိုင်းကျန်းမာရေးဦးဆောင်တဲ့ကြီးညာချက်မှာကဟိုမြန်မာနိုင်ငံသားပဲဖြစ်စီကမူတဲ့ဒီယောဂဘုတ်သိရှိတဲ့အနေထားမှာထိုင်းနိုင်ငံလိုက်နဲ့တန်းတို့သူကတရားစောင့်ရှောက်မှုတွေပြေးရမယ်လို့သူပြောသွားတယ်ခင်ဗ
ျမလေးရှားနိုင်ငံတဲကိုခိုးဝင်မှုနဲ့ပြန်ဖို့ထားသူတွေကိုဆုံခလာခရိုင်စတောင်မြို့နယ်မှာထားပြီးစစ်ဆေးရာကနေကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3000ဝန်းကျင်ရှိပြီးထိုင်းစစ်မှားရေးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ချက်အရအဲ့ဒီထဲမှာမြန်မာနိုင်ငံသား52ဦးရှိပါတယ်ထိုင်းနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူကတော့အယောက်50ဝန်းကျင်ရှိသွားပြီဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။မင်္ဂလာပါရှင်။မြန်မာနိုင်ငံလုံးမှာရှိတဲ့တွန်းခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစာနေပါ။ဒီတစ်ပတ်မှာတော့ COVID-19 ဖြစ်ပေါ်နေတဲ့အခုလိုချိန်မှာလူတိုင်းဟာရုပ်ပိုင်းဆိုင်ရာနဲ့စီးပွားရေးကဏ္ဍတွေမှာစိန်ခေါ်မှုတွေရှိနေသလိုပဲစိတ်ပိုင်းဆိုင်ရာမှာလည်းစိုးရိမ်မှုတွေကမြင့်တက်နေပါတယ်။
အခုအချိန်မှာတော့ဒီ COVID ကြောင့်ဟိုအခုအစ်စ်တူလူတွေဆိုလို့ရှိရင်တော့အဲ့လိုမျိုးနာပြီးတော့ဆွေးနွေးရလို့ပြောလို့ရတာပေါ့နော်။မင်းမကောင်းဖြစ်လာတာနဲ့ရင်ကိုများဖြစ်နေလားဆိုရက်ဒီစိုးရိမ်တော့ကရင်နဲ့ဟိုရောက်လာကြတာပြောဆိုကြတာများပါတယ
်။ဒါကတော့စိတ်ကူထုံးပညာရှင်ဦးအောင်မင်းသိန်းက COVID-19 ရောဂါကူးစက်ဖြစ်ပွားနေချိန်မှာလူတွေခံစားလာရတဲ့စိတ်ကျန်းမာရေးအခြေအနေတွေကိုပြောပြပေးသွားတာပါ။ဒီဆောင်မကိုဇာနီနဲ့အေးအေးအောင်တို့ကရေးသားထားတာဖြစ်ပြီးအေးအေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပ
ါသူတို့အကင်းမှာလည်းတခြားလူတွေဆိုလည်း COVID-19 ကြောင့်အလုပ်တွေဟိုအဆင်ပြေဘူးကအခုအမမျိုးသားဆိုဆိုလည်းအဲ့လိုမျိုးဖြစ်လာမှာအမဆိုရင်တော့နော်သူလုပ်ငန်းဝင်ကိုထိခိုက်မှာပေါ့အဲပြီးတော့ဟိုအမသားလေးဆိုလို့ရှိရင်လည်းအခုသူကအရင်ကြောင့်ဒီစိတ်ကူတာပေါ့ကျေးသူကတတိမီလဲနားထောင်တော့လေသူစိတ်ကူလဲကြောက်နေပြီအခုဟိုအပြင်မှာအကြီးပြောတဲ့ကလေးကလေသူဆိုလို့ရှိရင်သူဟိုအပြင်ကိုမထွက်ချင်တော့ဘူးဟိုပင်နန်းနေပါလေဆိုလဲသူမတော့ချင်တာပင်နန်းနေပြောရဲအရင်တော့ဆိုလို့ရှိရင်ပင်နန်းနေမှာပြောရဲအပြင်မှာပြောရဲအလိုလျှောက်လေရတာပြောတဲ့ကလေးကအခုဆိုရင်အပြင်ကသူမထွက်ချင်တော့ဘူးအလိုတခါလေမှညောင်းနေပါတော့နည်းနည်းစောစောစီစီလမ်းချင်းလျှောက်ပြီးမယ်ဟိုစောစောထပြီးတော့လမ်းလျှောက်ပြီးမယ်ပါ냐ဆိုရင်တော့သူက ့မရှောင်ချင်တော့ဘူးဒါမတော်ချင်ကြောက်တယ်ပေါ့အဲသူဟိုအခုကလေးတည်း21ရက်ဆို21ရက်လည်းသူမဝင်ဘူးပေါ့နော်မတော်ချင်ဘူးအဲ့လိုမျိုးပေါ့သူကြောက်တာပေါ့
ရန်ကုန်မြို့မှာနေတဲ့မတ်ချဲကြီးကပြောပြတာပါသူမကတန်ချောင်းနှစ်အရွယ်သားလေးရဲ့အပြုတ်မှုနဲ့ပတ်သက်ပြီးတော့လဲစိုးရိမ်ပူပန်နေပါတယ်ကျမရေးနဲ့အာကစားဝန်ကြီးဌာနကတော့ရောဂါပြန့်ပွားတာကိုထိန်းချုပ်နိုင်ဖို့အတွက်လူတွေအိမ်ထဲမှာသာနေကြဖို့အကြံပြုထားပါရဲ့အဲ့ဒါလို့အပြင်မချွတ်ပဲအိမ်ထဲအနေကြာလာတဲ့အခါအထူးကြံတာနဲ့စီးပွားရေးအတွက်စိတ်ဖိစီးလာကြပါရဲ့အလုပ်သမားအများစုနဲ့အခြေခံလူတန်းစားတွေမှာတော့သူတို့ရဲ့စာဝတ်နေရေးအတွက်ဝင်ငွေရဖို့အပြင်ချွတ်အလုပ်လုပ်နေရစေပါဦးလင်းအောင်ကကြီးမင်းနိုင်ညစီမှာကြံရည်ရောင်းတဲ့သူတို့ပါသူကမိသားစုအတွက်ရှေ့တန်းကနေဝင်ငွေရှာပေးနေရတဲ့သူတို့ဖြစ်ပြီးတခြားအရာတွေထက်သူ့မိသားစုစာဝတ်နေရေးကိုအဓိကစိတ်ပူပန်နေသူပါ
ပတ်စံရမယ်အလုံးနဲ့ကိုမိသားစုတွေကောင်းမှုမနေနိုင်ရဲ့အတွက်ပဲကိုစိတ်ဝင်လာတော့ဒါပေမဲ့ကလေးတွေငယ်တော့လည်းတစ်ဖက်ကပူပင်ရတာပဲဒီရောဂါကိုလေဒါပေမဲ့အင်းကမိန်းမကိုလည်းပြောထားတယ်လေကလေးတွေတော့ဒီကကြီးဆိုင်ဟာငါဒီမှာထွက်ရှာတာငါတယောက်တည်းထွက်ပြီးတော့ရှာလို့ရတဲ့ဟာနဲ့လုံလောက်တော့
တချို့လူတွေကတော့သူတို့စိတ်တွေကစိုးရိမ်နေတဲ့ကိစ္စတွေကိုစိတ်ကုထုံပညာရှင်တွေနဲ့တိုင်ပင်ဆွေးနွေးလာကြပါတယ်။ Counseling Corner ကစိတ်ကုထုံပညာရှင်ဦးအောင်မင်းသိန်းကတော့ယောဂါကြောင့်လူရဲ့စိတ်ပူပန်ပြီးလာဆွေးနွေးတာတွေများလာတယ်လို့ပြောပါတယ်
။မင်းမကောင်းဖြစ်လာတာနဲ့ကိုယ်များဖြစ်နေတာဆိုရက်ဒီစိုးရိမ်တော့ကရင်နဲ့ဟိုရောက်လာကြတာပြောဆိုကြတာတွေများပါတယ်ဗျ။မကောင်းဖြစ်များလဲဆိုတော့အရင်တော့ကတော့လူမျိုးအဖွဲအတွက်သူဒီဝန်ထမ်းတွေအတွက်ဆိုတော့ဖွဲ့ရရတော့ဟိုအရင်မဆက်တယ်လားဘောဆက်တော့ဆက်တယ်ထားတယ်တိတ်ပြီးတော့အနာကြောက်ဘောအခုဆိုအဲ့လိုမျိုးဝန်တန်းတွေအတွက်တို့ဒီတချို့တဲမိုင်းဝန်တန်းတွေပေါ့နော်တို့တွေအတွက်အဖွဲ့တွေကအဲ့လိုဆက်တယ်လာတာရှိလာတယ်ပေါ့
ကောင်ဆယ်လင်းကော်နာဟာအရင်ကတော့တီးတန်းတွေးဆုံပြီးနှစ်သိမ့်ဆွေးနွေးကြမ်းနေတာတွေပဲလုပ်ခဲ့ပေမဲ့အခုအချိန်မှာတော့သူတို့ရဲ့ Facebook page ကနေအပတ်စဉ်အင်္ဂါနေ့ည9:00နာရီတိုင်းမှာ live လွှင့်ဆွေးနွေးမှုတွေပြုလုပ်နေပါတယ်အဲ့မှာ COVID-19 ကြောင့်လူတွေရဲ့စိုးရိမ်ပူပန်မှုတွေစိတ်တက်ကြရတွေနဲ့စိတ်ဖိစီးတာတွေကိုအကြံပေးဆွေးနွေးမှုတွေပြုလုပ်ပေးနေပါတယ်။စိုးရိမ်ကြောက်ကြနေတဲ့သူတွေအတွက်ဦးအောင်မင်းသိန်းကအခုလိုအကြံပေးထားပါရဲ့
။ကိုယ်စိတ်ဝင်စားတဲ့အရာ၊ကိုယ်လုံနိုင်တဲ့အရာ၊ကိုယ်လုံရင်ဒါမှလုံလို့ရှိရင်ပျော်သွားတယ်ဆိုတဲ့အရာတွေကိုအဓိကတော့ထားလုပ်စေတင်ပါပဲဗျ။အခုဆိုလို့ရှိရင်တော်တော်ပြောဟိုဒီ social distancing ပေါ့နော်။ကိုယ်ခက်ခော့ခွာနေတဲ့အပြင်းလေးတွေကြောင့်မလို့ကိုရအိမ်မှာနေနေတာများလာတဲ့အခါမှာသူကဟိုညဝေးအိမ်ငယ်ပဲတနေပုံနေလိုက်တာမျိုးလို့အဲအဲ့လိုမျိုးလေးတွေရှိတယ်လေအဲ့တော့ဟိုအဲ့လိုမျိုးမနဲ့မိုးနေလာတာနဲ့ဒီလိုကြာရုံသွားတဲ့လိုမျိုးပဲဟိုအဝတ်အစားတွေတတ်တတ်ချင်းအဝတ်အစားတွေကြီးဝင်မယ်ဟိုကိုကလည်းအဲ့လိုမျိုးဒီစကြာဟိုတကူရတဲ့ချင်းလုပ်ပြီးတော့ပေါ့နော်ဟိုအိမ်မှာအာလုံးလုံးမယ်နောက်ပြီးတော့ဟိုကိုရဲ့အလုပ်အတူတူရှိနေတဲ့လူတွေနဲ့ဟိုဗိုင်းရပ်စ်စိတ်ညစ်တာလေဆိုလို့ရှိရင်ရန်ဖြစ်ကြတယ်ရန်ဖြစ်မဲ့အစားပြဿနာဖြစ်မဲ့အစားဟိုလိုမျိုးပေါ့နော်ဒီတယောက်နဲ့တယောက်ဖိမကူညီပြီးတော့ဟိုနားလေမယ်စကားပြောမယ်တော့လုပ်ရလုပ်ပြီးအတူတူလုပ်မယ်ပေါ့ရုပ်ရှင်ကြည့်ရဆိုရင်တော့မှအတူတူကြည့်ကြတယ်ပေါ့နော်အဲ့လိုမျိုးနေလုပ်နေတယ်ပေါ့နော
်စိတ်ကြံမာရေးအတွက်စေယုံပြဖို့လိုရတဲ့သူတွေအတွက်ကိုလည်းအစိုးရစေယုံနေရဲ့စိတ်ကျမ်းမာရေးဌာနတွေအခုချိန်ဒီဖွင့်ထားပေးရလို့သိရပါဗျ။နေပြည်တော်အထွေထွေယောဂကုသယုံကြီးကစိတ်ကျမ်းမာရေးအချို့ကုဆရာဝန်ပေါပေါခကြောက်ကြဆန်းလင်းက
လက်ရှိအချိန်မှာဒုနာရီအတွက်ရန်ကုန်နဲ့မန္တလေးမှာရှိတဲ့စိတ်ကျမ်းမာရေးစေယုံကြီးတွေကလည်း24နိုင်ဝန်ဆောင်မှုပေးနေတယ်စေယုံဖွင့်ထားတယ်။နောက်တော့အဲ့စေယုံကြီးတွေကလည်း helpline ဖုန်းတွေကိုပေးလာပြီးတော့ဟိုသူတတ်မှတ်ထားတဲ့အချိန်မှာဆက်သွယ်လို့ရတဲ့ဖုန်းနံပါတ်တွေကိုပေးလာတယ်မြမမတဲ့ society ရတဲ့စိတ်ကြမ်းမာရေးအဲတိုင်းရပြည်နယ်ဒေသတည်တည်မှာရှိတဲ့ဆရာဝန်တွေတဲ့ဆက်သွယ်နိုင်တဲ့ဖုန်းနံပါတ်တွေကိုစုဆောင်းပြီးတော့ helpline ဖုန်းနံပါတ်တွေကိုတိုင်းဒီပြည်နယ်လိုက်ထုတ်ပြန်စီရင်လိုက်ထုတ်ပြန်ပေးတာပါလေ
COVID-19 နဲ့ပတ်သက်ပြီးဗလင်းအချက်လက်သိရှိလို့တို့ပြည်သူရဲ့အကျွမ်းကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနက April 2ရက်မှာ hotline နံပါတ်တစ်ခုကိုထုတ်ပြန်ပေးထားပါတယ်အဲ့ဒီ hotline ကိုနေ့စဉ်ဖုန်းခေါ်ဆိုသူ3000ကနေ3000ကျရှိပါရဲ့အများစုကတော့အင်တာနက်မရတဲ့ဒေတာမှနေသူတွေဖြစ်ပြီးယောဂကုသခံနေရတာဘယ်နှယောက်ရှိပြီလဲဆိုတာနဲ့ယောဂကုသပုံတွေကိုအဓိကမေးမြန်းကြတာပါစိတ်ပိုင်းဆိုင်ရာအကြံပေးတာမျိုးကိုတော့ဒီ hotline မှာမလုပ်ဝေးပါဘူး ဆစ်ပေရှောက်စခန်းနေကွာရန်တီးစင်တာမှာနေရာသူတွေကတော့စိတ်အားငယ်ရနဲ့ရောဂါကူးစက်ခံရမှာကြောက်တဲ့စိတ်တွေဖြစ်စည်းနေကြပါတယ်သူတို့အတွက်စိတ်ပိုင်းဆိုင်ရာအထောက်အကူပြုပေးမယ့်ဟော့လိုင်းနံပါတ်တွေကိုလည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကချုပ်ပြန်ထားပါတယ်အဲဒီကိုကိုဗစ်-19ကြောင့်အိမ်မပြောတာရောဂါကူးစက်ခံရမှာကြောက်တာအပြင်မထွက်တာကြာတော့အထူးကြံတယ Sada Miarelo, Lumuana Uzi Tanaga, Nujaimu, Totuzi Linga Piovare, Ajinga, Lumuana Uzi Tanae Holango, Corandine, Andivide Jobe Yue Kerime, Akuro, Jimbaga Piduiva, Lacan Suni Binivare, Akulo, Holland Number Dune, Diamond Suni Name Phone Number Dugo, Topian Beta Bimele, Andivide, Corandima Yashine Duine, Pidu Miazuga, the Pibumi Boma Bobau.
ညီညာမျိုးနဲ့ကျွန်မဆက်စစ်ပေးရှောင်စကန်ကတာဝန်ခံဒေါ်ပေါ်မျိုးကအဲ့လိုမျိုးတွေပြီးတော့ဘာမှမရှိဘူးကျမတို့ဒီဆိုရင်မှုအချော့ချမှုဆိုပြီးမှအဲဘယ်အစိုးရဌာနမဆိုဘယ်အဖွဲ့အစည်းမဆိုအဲ့လိုမျိုးလာဟိုအတိအမြင်ဖွင့်ပေးတဲ့ဟာတော့မရှိဘူးပြီးတော့အခုဟိုအစိုးရအနေနဲ့ကလည်းဟိုပြည်သူတွေကိုထောက်ပံ့တယ်ဆိုတဲ့ဟာရှိတယ်ဒါပေမဲ့ အဲ့အတွက်ကြောင့် IDB ဒီသူများအတွက်ဆိုတော့အဲ့ဒီမှာလည်းနည်းနည်းစိတ်ထိခိုက်မှုကအော်ကျမတို့ကမြန်မာနိုင်ငံအဆူရနဲ့မဆိုင်တော့တဲ့ပြည်သူတွေလားပေါ့အဲ့လိုမျိုးနည်းနည်းစိတ်ထိခိုက်မှုတော့ပူရှိသွားတယ်လို့မြင်ရပါတယ်အဲ့ဒါတော့ဒီလောက်ဟိုကအခြေအနေကပူပြီးတရက်တစ်ရက်ဆိုးလာတယ်လို့ဖြစ်နေတဲ့အတွက်ကြောင့်ကျမတို့ဒီ
IDB ရေအတွက်ဘယ်လိုဘာတွေစီမံကိန်းဘယ်လိုများရှိနေပြီလဲပေါ့အဲ့ဒါမျိုးတွေတော့ကျမတို့သိချင်တယ်ကျမရင်လည်းအကစားဝန်ကြီးဌာနရဲ့ဧပြီလ23ရက်နေ့ကြေညာထားချက်အရာတော့ကွာရန်တီးနေထိုင်သူဟာ4300ကျော်ရှိနေပါတယ်ကိုနေဗလာကိုဒိုးတန့်အစီအစဉ်ကဆက်သွယ်ခြင်းမှာတော့သူဟာကမာရွတ်မြို့နယ်ပြည်လမ်းအမရာဇောင်ကွာရန်တီးစခန်းကိုရောက်တာ၄ရက်မြောက်နေ့ရှိနေပြီလို့ဆိုပါတယ်
သူကစိတ်ပန်းဆိုင်ရာဆွေးနွေးတိုင်ပင်မှုအခုလိုဖုန်းခေါ်ဆိုနိုင်နေဆိုတာတွေကိုစာရောက်တဲ့နေ့ကနေဒီနေ့အထိမကြမိသေးဘူးလို့ပြောပါတယ်တကယ်လို့လိုအပ်တယ်ဒီမှာလေအစပေါ်တရားခုဆိုရင်အကုန်စီမှာဆိုရင်ရောက်ကရင်ရောက်ရတဲ့ခါကဆိုရင်ဒီကတက္ကသိုလ်ရှိနေကြဆွေးနွေးနေကြဆိုရင်ဘုံတူကြီးနဲ့စိတ်ဆင်းရဲနေရတယ်သူတို့စိတ်ကြံပြည့်ပြန်မှာလာအောင်အခုအချိန်ပြန်ပြီးတော့အခုဒီမှ မိလူလေးကပြန်ပြေးမှလို့ဟိုအဆင်မပြေဘူးပေါ့နော်ကိုယ့်ကိုယ်တော်မြေမနေဘူးစတောက်ဖြစ်အောင်လုပ်နေရတယ်ပါအဲ့လိုမျိုးဒီလိုမျိုးဟိုစိတ်ကိုကျေရမယ်အတဟိုတန်းနေဆွေးနွေးလို့ရတယ်ဟိုဒီလိုမျိုးလုပ်ပြီးရဲ90%ပုံစံမျိုးလေးလုပ်ပြီးရတယ်ဆိုတော့အများကြီးအဆင်ပြေတယ်အဲ့ဒါဓာတ်တွေကိုဒီ volunteer ရဲ့ volunteer တွေကလည်းသိနေပါတော့ဒီလိုတော့ဒီလိုမျိုး camp ကိုကျူးဝင်နေလူတွေဒါအတိပေးတင်နေတယ်ပေါ့နော်ဒီကျူးဝင်နေလူတွေကတော်များများကအခန်းထဲမှာကျေးနေရ information နဲ့ဒီ media online တစ်ခုပါပဲကျွန်တော်စီပြီးမဲ့ media တစ်ခုပုံစံမျိုးဖြစ်နေပါတော့အဓိကတော့ဟို online ကနေပြီးတော့လည်းဟိုအစိုးရ page ကြီးနေပြီးစစ်မှန်ရေး page ကြီးနေဒါမျိုးကိုလည်းကြည်ညာတင်နေတယ်အဲ့ဒါမှကျွန်တော်တို့ကသိအောင်ပေါ့နော်
တို့တဲ့အစီအစဉ်ကိုနားဆင်နေသူတွေအနေနဲ့စိတ်ပိုင်းဆိုင်ရာဆွေးနွေးကြိုက်မိတာတွေလိုအပ်တယ်ဆိုရင်တော့လူမှုဝန်ထမ်းဦးစီးဌာနကထုတ်ပြန်ထားတဲ့တိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဖုန်းနံပါတ်တွေနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာအဖွဲ့ကထုတ်ပြန်ထားတဲ့ဖုန်းနံပါတ်တွေကိုတော့တို့အတန် page မှာဝင်ရောက်ကြည့်ရှုပြီးအခမဲ့ဆက်သွယ်မေးမြန်းနိုင်ပါရဲ့ရှင
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒို့အတန်သတင်းတောက်အေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒို့အတန်အတန်းလွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ယာနယ်သာလန်တန်ယုံကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ီယိုအင်မြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီအမေရိကန်အသံမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အော်လွင်ဦးပါခင်ဗျာအခုတော့ COVID-19 ရေပေါ်ခြေနေရထုတ်လွှင့်ပေးနေကြတရိုက်လီလိုင်းစီစဉ်စာတင်ဆက်ပေးသောမဲ့စီရင်နေဆွေးနွေးခန်းစီစဉ်ကိုထုတ်လွှင့်ပေးသောမှာဖြစ်ပါတယ်။ဒီနေ့စီစဉ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်ထပ်ဆင့်ကြုံနေရတဲ့ဒုက္ခတွေနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုစဲဒေါက်တုမေလူခွင့်ရေးလှူရှာသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ကိုဆက်သွယ်မင်းမြန်တင်ပြထားပါတယ်ခင်ဗျာ။ဒီနေ့ဆွေးနွေးကမှာတော့ COVID-19 ကာယောဂါနဲ့ကျေဝါးတဲ့အချိန်မှာလက်နက်ကင်ပြည့်ခတ်တွေအချိန်မလျှော့နိုင်ပဲဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှာပါစစ်ပွဲတွေကြားမှာအရက်သားတွေပါမျိုးစားပင်ဖြစ်နေရတဲ့အခြေအနေတွေကြောင့်နောက်ဆက်တွဲကျေဝါးနိုင်တဲ့အကျိုးဆက်တွေနဲ့ဒါတွေကိုဘယ်လိုဟန်တားနိုင်မယ့်နည်းလမ်းတွေရှိနိုင်မလဲဆိုတာတွေကိုဆွေးနွေးသွားဖို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေလူခွေရေးလှူရှာသူညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့ကိုဖိတ်ခေါ်ထားပါတယ်ဒေါက်တာမေဦးအောင်မျိုးမင်းမင်္ဂလာပါခင်ဗျာ
လာပါ
ခင်ဗျာ။ Okay ပါ။ပထမတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့စစ်ရှင်တိုးလာနေတဲ့ကိစ္စပါ။တကွာလုံးကတ်ဆိုင်နေတဲ့အချိန်မှာပဲစစ်ပွဲကြီးအချိန်မလျှော့နိုင်တဲ့အပြင်တိုးလာနေရတာကဘာကြောင့်များလဲ။ဒီချင်းဟာအခွင့်အကောင်းလိုများယူဆပြီးတော့တိုက်နေကြတာလား။ဒေါက်တာမေအမြင်အရင်ဆွေးနွေးပေးပါခင်ဗျာ
။ဟုတ်ပါရှင်။ကျွန်မအနေနဲ့တော့ဒါကိုဘယ်လိုမြင်လဲဆိုလို့ရှိရင်ဒီကျွန်တော်တို့အချင်းချင်းအတန်းတန်းနဲ့ဒါဆွေးနွေးဖို့ဖြစ်ပါလိမ့်ရှင်။ဆိုတော့ဒီရခိုင်ပြည်နယ်မှာ COVID-19 ဖြစ်တာမှာ
ကဲဦးအောင်မျိုးမင်းအမြင်ရောခင်ဗျာဒီလောက်ကာယောဂါကြီးဖြစ်နေတဲ့အချိန်မျိုးမှာတိုက်ပွဲတွေကဟိုရော့သွားဖို့နေနေတာတာပုံပြတော့မှတိုးလာနေရတာကအထက်ကဘာကြောင့်လို့များသုံးသပ်မိလဲခင်ဗျာ
အခုလိုမျိုးစစ်ပွဲတွေဆက်ဖြစ်နေတာကြည့်မယ်ဆိုတော့တော့ရင်နာစရာကောင်းပါတယ်ဘာကြောင့်လဲဆိုတော့ COVID-19 ဟာကမ္ဘာကာယောဂါဒါကိုတိုးနှံဖို့အတွက်ကမ္ဘာလုံးစူးစမ်းနေကြတယ်ဒါကြောင့်မို့ဒီကာလအတွင်းမှာစစ်ပွဲတွေရက်တက်မှာဆိုတော့ကျွန်တော်တို့တွေမကပါဘူးကမ္ဘာကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကိုယ်တိုင်ကကမ္ဘာလုံးမှာရှိတဲ့စစ်ပွဲတွေရက်တက်မှာဒီအဲဒီစစ်ပွဲတွေအစကျွန်တော်တို့ဒီလိုမျိုး COVID-19 ကိုเนาะကျွန်တော်တို့ပို့ပြီးတော့ဟိုတာတွန်းလှန်ကြပါဆိုပြောထားတယ်။ဒ ဒါ COVID-19 ရဲ့အောက်မှာတာမန်လူဒုက္ခရောက်ပြီးစစ်ပွဲအတွင်းကပြည်သူတွေကပုံပြီးဒုက္ခရောက်နိုင်ပါတယ်။အခုကျွန်တော်တို့ဆိုရင်ဒီရခိုင်ဒေသနဲ့ချင်းပြည်နယ်မှာရှိတဲ့လူတွေမှာအင်တာနက်ဖြတ်ထားတဲ့အတွက်ခုနဆရာမဒေါ်ထွန်းမိတ်ပြောသလိုတည်နေမရဘူး။ဒီကြားထဲမှာပုံပြီးတော့ဆိုတာကအဲ့ပွဲတွေဆုတ်ဖြစ်နေတဲ့အတွက်သူတို့မှာနော် COVID ကိုလည်းကြောက်ရ၊ဘုံဒီလည်းကြောက်ရ၊တနတ်လည်းကြောက်ရ၊နော်စာနေကပျောက်ပျောက်မှလည်းကြောက်ရ။ပေါ်မူလောက်ဆင်းတဲ့အခြေအနေမျိုးရောက်နေပါတယ်။ဘာကြောင့်ဖြစ်ရလဲပြန်ကြည့်မယ်ဆိုရင်ဒါကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီစစ်ပွဲမှာပါဝင်နေတော့ဘက်အာလုံးကပြည်သူလူထုအကျိုးကိုကျွန်တော်သေချာတကယ်ကိုအာရုံမစိုက်ဘူးဆိုတာပေါ်ပေါက်နေပါတယ်။ဘာကြောင့်လဲဆိုတော့လူသားအလုံးကိုဒုက္ခပေးနေကိုဗစ် -19 ရဲ့ကာလကြီးမှာပိုးပြီးဆိုးဝါးနိုင်တဲ့သူတွေရှိတယ်။အဲ့ဒီလူတွေကိုယာယီကူညီနိုင်ဖို့အတွက်ကတော့လုံးလုံးတဲ့အကြီးထက်ရဲ့စေတာစစ်ပွဲတွေရက်တက်ဒါမှသာသူတို့မှာကျန်းမာရေးအတွက်နေနိုင်မယ်နေမီဒီတာဒီမှာကိုယ်အင်တာဘောကိုပြန်ပြီးတော့လုံးကျုံနေနိုင်မယ်ကူးဆက်နိုင်တဲ့အခြေအနေမျိုးအရန်ကြီးတဲ့ ITB စကန်တို့လို့ဒုက္ခသည်စကန်မှာနေစရာမလိုတဲ့အတွက်ခုန Rich ကိုခေါ်တဲ့ကျွန်တော်အန်ဒီရဲ့ဘူးကိုရှော့ချနေတယ်အဲ့ဒါကိုမစင်စားဘဲနဲ့နော်အတ္တတွေခုနတော့ကိုယ့်ရဲ့လူချင်းတဲ့စန္ဒတွေအနိုင်ကျင်းတဲ့စိတ်တွေကအကြီးကပုံလန့်နေတဲ့အတွက်ကြောင့်မလို့ပထမအဦးဆုံးဒါမျိုးဒီမျိုးအခြေအနေ COVID-19 ကာလမှာအဆိုးအကောင်းဘက်ကိုမယူဘဲနဲ့အဆိုးဘက်ကိုသွားနေတယ်ပဲကျွန်တော်ပောက်ချက်ချ
ကိုဗစ် -19 ကရောဂါနဲ့ကြုံရတဲ့အချိန်မှာကမ္ဘာတစ်ဝှမ်းမှာအပြည့်ရကြပါဆိုပြီးကုလသမဂ္ဂတွင်းမှုချုပ်ကတိုက်တွန်းထားသလိုပဲမြန်မာနိုင်ငံမှာတိုက်ပွဲတွေရပ်ဖို့ဆိုပြီးတပ်တမန်တွေလည်းမကြသေးခင်ကပဲဆိုပြီးတောင်းဆိုထားတာရှိပါတယ်။ဒါမှမဟုတ်တိုက်ပွဲတွေကတော့ပိုပြီးတော့မှပြင်းထန်လာနေတဲ့နေရာမှာဒီတစ်ပတ်ထဲမှာဆိုရင်စစောကပြောသလိုပဲဒရိုးချိုကမြန်မာရင်မောင်းတယောက်ဘသူ့လက်ချက်မှမသိတည်ခဲ့ရတယ်။နောက်ဆက်တွဲအနေနဲ့လည်းရခိုင်နဲ့ချင်းပြည်နယ်မှာအရသာတွေတည်ရတဲ့ဖြစ်ရတယ်။ဆိုတော့ဒါတွေကနောက်ဆက်တွဲရေလိုရေရှိဘလို့ကျုပ်စတဲ့ကြောင်းဝနိုင်တယ်လို့များသုံးသပ်မိတယ်လေတော်ထုံးမိခင်ဗျာ
အဒီရေတော်မာရောက်ရှင်မာရောက်နေပြီးတော့ဒီအကျိုးဆက်တွေအနေနဲ့ကောင်းတဲ့အကျိုးဆက်တော့ဘလို့မှမဖြစ်နိုင်ပါဘူးရှင်ဒီချက်ဆိုရတဲ့အခြေအနေတွေပို့ပြီးတော့ဖြစ်လာနိုင်တယ်ခိုင်ပြီးတဲ့အခြေအနေအနေပြီးတော့ပုံမှန်အခုအခြေအနေမှာနေပြီးတော့ပို့ပြီးတော့ဒီတိုက်ပွဲတွေပြင်းထန်လာနေတာကြောင့်အခုနှစ်ဖက်အနေနဲ့ဒီတိုက်ပွဲအထဲမှာပါဝင်နေကြတဲ့အခွင့်အရေးတို့နှစ်ဖက်အနေနဲ့ပို့ပြီးတော့တင်းမာတဲ့အခြေအနေဖြစ်လာနိုင်ပါတယ်ဒီပြည်တွင်းမီဒီယာတွေရောပြည်ပမီဒီယာတွေရောမဝင်နိုင်တဲ့အခြေအနေမှာဒီစက်ဖက်တစ်ဖက်ဆွဆွဲချက်တွေကိုအမှန်တရားကိုရှာဝေဖို့အတွက်နေပြီးတော့ကျမတို့မှာစုံတတ်မှန်တဲ့ရှင်းမနေပါဘူး။ဒါကြောင့်မို့လို့ကျမတို့အနေနဲ့ကတော့တကယ်လို့မှန်ကန်တယ်လို့ဟိုယူဆလို့ရှိရင်အဲဒါလုံခြုံရေးတစ်ခုလည်းမဟုတ်တော့ပါဘူး။အခုမှနေပြီးတော့ကျမတို့ဒီအဲလုံခြုံရေးကိုအကြောင်းပြပြီးတော့အင်တာနက်နဲ့ဖြတ်တောက်ထားတဲ့အခါကြောင့်လို့ရှိရင်တည်င်းစီစဉ်မှုတည်င်းမှန်မှုဘယ်သူကမှန်နေတယ်ဘယ်သူကနေပြီးတော့ဒါတွေဆောင်ရွက်နေတာလဲဆိုတော့အော်ဒါကတော့ကျောင်းကကြည့်ပေးဖို့အခွင့်ကျောင်းကကြည့်ပေးဖို့စတုဒ္ဒမန်တိုင်းမရှိတဲ့အခါမှာနေပြီးတော့အမမန်ဆိုတဲ့အရာကိုဒါအများဆုံးအဖြစ်နေပြီးအင်တာနက်ပေါ်မှာတက်မလာဘူးကမ္ဘာစာမျက်နှာပေါ်မှာတက်မလာဘူးဆိုတော့ကျွန်တော်တို့အနေနဲ့ဒီပြောဒီအတင်းမှနေတဲ့နေရာတွေရှုံးချဖို့ဆိုလို့ရှိရင်အင်တာနက်ဖွင့်ကြည့်ပါအင်တာနက်ဖွင့်လိုက်မှသာဒီပြီးတော့တကယ်တမ်းရေးထားမှာပြည်သူတွေကိုဘယ်လိုတွေရနေပြီးတော့ဒီတက်ပွဲတွေကိုဆင်နွှဲနေတာလဲပြည်သူတွေထိခိုက်အောင်ဘယ်လိုတွေလုပ်နေတာလဲဒါတွေကိုနေပြီးတော့ကြည့်ရမှာဖြစ်ပါတယ်။ဒါကြောင့်မို့ကိုကနေပြီးတော့ follow up နေပြီးတော့ဟို internet ကိုဖွင့်လိုက်လို့ရှိရင်တော့ကျွန်မချင်ပါတယ်။ပြည်ရင်းမှာရောပြည်ပမှာရောဘယ်သူတွေကနေပြီးတော့အရက်မဲ့ဒီအပြစ်မဲ့ပြည်သူတွေကိုထိခိုက်နေတယ်လဲဆိုတဲ့အကြောင်းပတ်ပတ်ဖို့ပြရမှာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ခိုင်ပြင်းမှာနေပြီးတော့ပို့ပြီးတော့ဆိုးရွားနေတာကဘာကြောင့်လဲဆိုလို့ရှိရင်ပန်ကန်တဲ့သတင်းစီးဆင်းမှုကိုဆောင်ရွက်ပေးနိုင်တဲ့သတင်းထောက်ပြနိုင်ငံတကာသတင်းထောက်ပြဒီရင်းကတည်းထောက်တယ်ကအကောင်ဝင်ပြီးပြီးတော့တည်းရရမှုလည်းမရှိတဲ့အခါမှာနေပြီးတော့ဆက်ဆွဲနေတယ်လို့ကျွန်တော်တို့ခံကြရတာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတည်းကမှန်ကန်တယ်၊ဒီရင်းကကြီးရမယ့်ပြည်ပြည်ချင်းရောင်းနေတာပဲဖြစ်မှန်ကန်တယ်လို့နေပြီးတော့ပုံပုံကကမ္ဘာမှာဖတ်ကြည့်နေတိုင်းလည်းဆိုလို့ရှိရင်မီဒီယာ၊ကမ္ဘာမီဒီယာ၊ပြည်တွင်းမီဒီယာဒီမီဒီယာတွေဒီရဲ့ဒီပြီးတော့ဖတ်ကြည့်တင်နိုင်တယ်၊တင်ခံနိုင်တယ်ဆိုလို့ရှိရင်ကွန်ပျူတာနဲ့ကိုဖွင့်ပေးလိုက်ပါ။ဒါမှမဟုတ်တော့ပြီးတော့
ကဲကိုအောင်မျိုးမရောခင်ဗျာအခုဆိုရင်ဒလွေးချင်မြန်မာရင်မောင်းတည်ရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းအာရုံစိုက်လာပါတယ် တကယ်ကုလသမဂ္ဂလည်းမကပါဘူးလူခွင့်အဖွဲ့အစည်းတွေအရက်ပဲအဖွဲ့အစည်းတွေကလည်းစုံစမ်းဖော်ထုတ်ပေးဖို့နောက်တာဝန်ရှိတဲ့သူတွေကိုအေးအေးယူပေးဖို့ဆိုတာမျိုးတွေတောင်းဆိုလာတယ်လည်းရှိနေပါတယ်ဆိုတော့ဒီလိုမျိုးနောက်ဆက်တွဲပြည်ရင်းပြည်ပါကဖိအားတွေတိုးလာတာမျိုးတွေပါဝင်ပေါ့လေနောက်ဆက်တွဲဘလို့အကျိုးဆက်တွေကျင်းဝနိုင်တယ်လို့များခံမှန်းထားတယ်လည်းကော်မျိုးမယ
်နောက်ဆက်တွဲအကျိုးဆက်ကတော့စဉ်းစားမယ်ဆိုတော့ဘယ်ဟာမှကောင်းသောအကျိုးဆက်ဖြစ်မှာမဟုတ်အကျိုးဆက်ဆိုးကျိုးတွေပဲဖြစ်မှာပါခုနကကျမတို့သူမီပြောသလိုအဖိကသက်ဟိုကျွန်တော်တို့ဒုက္ခရောက်မယ်ဟာဒါလေးဖြစ်တဲ့အတွက်ဒုက္ခရောက်မှာကတော့ဒီတိုင်းဒီတနဲ့အဲ့နော်စစ်ပွဲအတွက်မှာရှိတဲ့ဒီရန်ဒုက္ခရောက်မယ်ဒါမျိုးဆက်ဖြစ်တဲ့အတွက်ကြောင့်မလို့တို့တော့မှပို့ပြီးတော့နော်ကြီးလန့်စားစားတဲ့ဘဝပို့ပြီးတော့ဆူးလာနောက်တစ်ခုပို့ဆူးတာကတခါတလေသမီးသက်သက်များယူရပြီးတော့ကိုဗစ်ဆိုတဲ့ရောဂါပိုးကိုတွန်းလှန်တဲ့အချိန်မှာဒီအာရုံမဆိုင်နိုင်တဲ့အချိန်မှာသမီးသက်သက်များနော်ကြီးပြီးတော့ဒုက္ခပေးဖို့အဲ့လိုများလုပ်နေကြတော့ကျွန်တော်စဉ်းစားပြီးအဲ့ဒါတွေကကျွန်တော်စဉ်းစားချက်ပါဘာဖြစ်လာနိုင်လဲဆိုရင်အခုလိုမျိုးကျွန်တော်တို့ပြည်သူလူထုအရက်သားတွေကိုတိုက်ခိုက်တာပဲဖြစ်ပါစေဒီခုနကတော့ကျမ်းမာရေးဝန်ထမ်းပါတဲ့ရင်းတဲ့ရင်းကိုတိုက်ခိုက်တာပဲဖြစ်ပေဒါကဘာလဲဆိုရင်ကျွန်တော်တို့ဒါဂျီနီဗာကွန်ဗင်းရှင်းကိုခေါ်တဲ့စစ်ပွဲဆိုင်ရာသဘောတူစာချုပ်မှာပါတယ်ချင်တယ်အဲဒါအတိလေးချိုးဖောက်တာဖြစ်ပါတယ်အဲ့ဒီအတိလေးချိုးဖောက်ချက်ကဘာဖြစ်လဲဆိုကြီးမားသောရာဇဝတ်မှုကိုကျွန်တော်သတ်မှတ်ထားတယ်ဒါတာမန်လူတွေချိုးဖောက်မှုမဟုတ်ဘူး War Crime ကိုခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုကျူးလွန်မှုဖြစ်မြန်မာနိုင်ငံကိုယ်တိုင်ကအခုချိန်ထိကျွန်တော်တို့ဒီလိုမျိုးဂျီနိုဆိုက်ကိုစစ်ပွဲဆိုင်ရာရာဇဝတ်မှုတွေကျူးလွန်နေပါတယ်ဆိုပြီးတော့ဆွဆွဲနေတဲ့အမှုကအခုလည်းဒီမပီးသေးဘူးကျွန်တော်တို့ ICJ International Court of Justice မှာတရားရင်ဆိုင်နေရတော့နာမည် General ကြလို့ရှိရင်ဒါနဲ့ပတ်သက်တော့ဘာတွေလှုပ်ဆောင်နေပါတယ်ဆိုတော့ဒီဟိုကျွန်တော်တို့ Temporary Measurement ဆိုတဲ့အမှုမျိုးတော့ကြားဖြတ်လှုပ်ဆောင်ပြရမယ့်ချက်ကိုမြန်မာနိုင်ငံပြန်ပြီးပြင်ပြဖို့ရှိတယ်ကမ္ဘာလုံးကစောင့်ကြည့်အလုံးများလုံးလည်းဘာများတိုးတက်မှာပျော်လင့်နေချိန်မှာအခုလိုမျိုးလူခွေချိုးဖောက်မှုတွေအစိုးတပြင်းစစ်ပွဲဆိုင်ရာရာဇဝတ်မှုတွေဆက်လက်ချိုးဖောက်နေတဲ့ဆိုတဲ့အချက်ကကျွန်တော်တိုင်းပြည်ကတစ်ဖက်ကဘလောက်ထိဒါတွေမချိုးဖောက်ဘူးပြောပြီးထောက်ပြစရာအချက်ဖြစ်သွားပြီနိုင်ငံတကာကလည်းပုံလို့သက်သေပြနေတာဖြစ်သွားပြီမင်းတို့ဘလောက်ပြောဒီမှာဖြစ်နေတာပဲဒါကြောင့်မို့ဒီကပုံလို့ဟိုအရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်ဆိုတဲ့စိတ်ဓာတ်မျိုးကကုလသမဂ္ဂပါဝင်နိုင်ငံကဖွဲ့မှာပုံပြီးတော့ပြောစရာဖြစ်လာသလိုပုံပြီးတော့ဆက်လက်လုပ်ဆောင်မှုတွန်းအားပေးတဲ့သဘောမျိုးဖြစ်ပြီးအဲတော့နိုင်ငံသားစာမျက်နှာမှာလည်းကျွန်တော်တို့ကြည့်လို့မကောင်းဘူးအစိုးဆုံးကကျွန်တော်ပြောတဲ့တရားဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေကိုခေါ်တဲ့ justice တိုင်းပြည်မှာဘလို့မှမဖြစ်ဘူးဆိုတာကျွန်တော်တို့ဖြစ်နိုင်တယ်အခုချိန်ကြီးကျွန်တော်တို့မှာဒီပိုင်ရှင်မှုကိစ္စဖြေရှင်းလို့မရပိုင်ရှင်မဲ့ကျွန်တော်တို့ဒိန်းနေမှုစီကွားတွေပြီးတဲ့အချိန်ကပိုင်ရှင်မဲ့ကြီးစံပိုင်ရှင်မဲ့ကြီးစံကုန်ပိုင်ရှင်မဲ့လက်နက်ကြီးပေါ်လာတယ်အဲ့ဒါကိုဘယ်သူမှမပေါ်ထုတ်နိုင်ဘူးအဲ့တော့ဘာဖြစ်လာလဲဆိုတော့နိုင်ငံဘက်မှာရှိတဲ့ရာဇဝတ်မှုလူခွေးချိုးဖောက်မှုတော့မင်းတို့တိုင်းပြည်ရန်နီယာရမပေါ်ထုတ်နိုင်တဲ့အတွက်နိုင်ငံတကာရန်နီယာရအရင်ယူဖို့လိုအပ်တယ်နော်နိုင်ငံတကာ mechanism တွေပုံဖို့လိုအပ်တယ်ဆိုတော့အရင်ကထောက်ပြထားတဲ့အချက်ကပို့ပြီးတော့ခိုင်မာသွားမှာဖြစ်ပါတယ်အဲ့တော့ရှေ့ဆက်ပြီးတော့တန်ကြီးသမိုင်းဒီရရပြောစီလူခွေးကိစ္စမှာပြောစီနိုင်ငံတကာတရားရေးခုံရုံးတွေမှာပြောစီကျွန်တော်တို့ခုနကတော့မရှိပါဘူးမလုပ်ခဲ့ပါဘူးတိုးတက်လာပါပြီပြောဖို့အတွက်ဒီချက်ကအရန်ကြီးကိုမျက်နှာကိုလက်ပြီးနဲ့ထိုးလိုက်လို့
ဖြစ်သွားနိုင်တာတေချာပါဘူးဘလို့မှတန်ကြီးတမန်ကြီးမကောင်းနိုင်ပါဘူး။ဟုတ်ကဲ့ဒီနေ့မှတစ်ခုမေးစရာရှိတာကအခုကိစ္စနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေကြုံလာနိုင်တယ်ဆိုတော့ပြောသလို ICJ မှာလည်းလက်တလုံးအမှုအခင်းဖြစ်ရှင်းနေရတယ်ရှိရယ်။ဆိုပေမဲ့လည်းအခုနောက်ဆုံးဖိအားတွေနဲ့ပတ်သက်လို့ပြောမယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဒီဒီပါတဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်တော့ဒီအေးရခိုင်လက်နက်ကန်အဖွဲ့ပေါ်မှာအပြစ်တင်ထားတာရှိပါတယ်။ဒီလိုဆိုတော့နိုင်ငံတကာပြောလာဆိုလာမယ်ဆိုရင်တော့မှပဲဒါအစိုးရနဲ့တက်မလို့ရမဟုတ်ဘူးအစိုးရဆန့်ကျင်နေတဲ့လက်နက်ကန်အဖွဲ့တွေရောက်ဆိုပြီးတုံ့ပြန်မယ်ဆိုရောတုံ့ပြန်နေစရာအကြောင်းမျိုးမရှိနိုင်ဘူးလားကော်မျိုးမယ
်ဒီလိုမျိုးမြင်ကကိုယ့်ဆက်ကိုပူနိုင်တယ်အကိစ္စကိုငါတို့တိုင်းပြည်တွင်းမှာပဲဖြေရှင်းလို့ရတယ်ဆိုပေမဲ့စိတ်ထားမျိုးနဲ့စဉ်းစားရင်တော့โอเคမတူးကျွလွန်ကျွလွန်ငါတို့ကတော့ကာကွယ်ပေးမယ်ဘာမှပြဿနာတက်စရာမရှိဘူးဆိုတဲ့ပုံစံမျိုးရပါတယ်ဒါအတွေးတိမ်တာပါကျွန်တော်တို့ဒီကိစ္စတွေကအခုဆိုလို့ရှိရင်မြန်မာနိုင်ငံကြီးလို့ပြောပေးမယ်ဒါကမ္ဘာကြီးရာဒီဖြစ်လာတော့ကမ္ဘာခုံရုံကြီးဖြစ်လာတော့အခြေအနေမျိုးဖြစ်လာတယ်အဲတော့ခုနလိုမျိုးကိုယ့်ဆက်ကိုကိုယ်နေအောင်ကမယ်ပြောလို့မရဘူးကနေဆက်ကကျွန်တော်တို့မြန်မာဆက်ပေါ့ဒီဒီဝိုင်းဆက်မှာကနေမှာမဟုတ်ပြနိုင်ငံတကာစင်မြင့်ပေါ်မှာကနေရတဲ့ကိစ္စအဲတော့အဲ့ဒီကိစ္စတွေကိုကျွန်တော်တို့ကခုနပြောသလိုကာကွယ်ပေးမယ်ဒါမှမဟုတ်တိကျတဲ့စုံစမ်းမှုမလုပ်ဆောင်မှုရှိခုနကျွန်တော်ပြောခဲ့တယ်ဒီနိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကိစ္စတွေတောင်းဆိုမှုအတန်ကြီးပို့လို့များလာမယ်ကျေလို့ဒါလည်းမခံဘူးဆိုနိုင်ငံတကာပူပေါင်းဆောင်ရွက်မှုရှိဘူးဆိုတော့ထောက်ပြတာနဲ့ပြင်လာမယ်။တချင်းတည်းမှာဘာဖြစ်လာလဲဆိုတော့ဆွေးနွေးနေကြတဲ့နိုင်ငံမြန်မာနိုင်ငံကိုဘယ်လိုမျိုးကျွန်တော်တို့နိုင်ငံတကာအားနဲ့ဖိအားပေးမလဲဆိုတော့ဖိအားပေးမှုစမ်းရှင်းဖို့မဟုတ်ဘူး။ International pressure လို့ခေါ်နေတာဖိအားအဲ့ဒီလမ်းကြောင်းကိုသွားမဲ့လမ်းကြောင်းကိုပို့ပြများလာနိုင်ပါလေ။ အဲ့တော့အခုဆိုလို့ရှိရင်ကျွန်တော်ဒီ COVID-19 ဖြစ်လာပြီဆိုရင်မြန်မာနိုင်ငံကသူ့လက်သူ့ချင်းနဲ့ဘယ်လိုမှကာကွယ်မှုမလုပ်အပ်တဲ့အတွက်နိုင်ငံကအကူအညီကိုလက်ခံရတာရှိတာကမ္ဘာပံငွေထုတ်ချီရတယ်ရှိလာတယ်ပြည်ုပ်စိုးရကလည်းကူညီမယ်ဆိုတာပြောတာရှိလာတယ်တခြားသောနိုင်ငံကြီး EU တို့ဘာတို့ကလည်းဒါနဲ့ပတ်သက်ပြီးတော့ကူညီပေးမယ်ဆိုတာရှိလာပါတယ်အဲ့ဒါဘာပြောလဲဆိုတော့တနိုင်ငံနဲ့မလုပ်ကြမှာနိုင်ငံတကာရဲ့အကူအညီကိုယူရတယ်နိုင်ငံတကာနဲ့ကူပေါင်းဆောင်ရတယ်ဒါပေမဲ့အဲ့လိုကူပေါင်းဆောင်ရမှုကိစ္စမှာကိုကငွေချေးရဲ့ကူညီနဲ့နော်ဤပညာပိုင်းကူညီကိုယူရုံတစ်ခုလည်းမကဘဲနဲ့ပေးတဲ့သောနိုင်ငံဖြစ်ပါလေလို့လက်ခံထားမှုအတွက်နိုင်ငံတကာလည်းပြန်လို့ကြည့်ပါတယ်အဲ့တော့တကယ်လို့များကျွန်တော်တို့ကနိုင်ငံတကာနဲ့ကူပေါင်းဆောင်ရွက်ပြီးတော့လူ့ခွင့်ချုပ်ပေါင်းမှုရဲ့တရားဆောင်ရွက်မှုမရှိဘူးတရားဥပဒေဆောင်ကြည့်မှုတွေလုံးဆောင်မှုမရှိဘူးခုနကတော့အကူအညီပေးပြီးတော့ကူညီမယ်ဆိုတဲ့နိုင်ငံရဲ့ policy မှာသွားပြီးတော့ထိခိုက်နိုင်တယ်ဒါဆိုလို့ရှိရင်ကျွန်တော်ဘယ်သူပဲနာတည်သူတူတူပဲနာပါလိမ့်မယ်အဲ့တော့ငွေချေးကူညီကိုရှာဖို့အတွက်ငွေချေးကူညီပေးနိုင်ဒီတော့ဂုံတိတ်တာရှိသောနိုင်ငံအဖြစ်လူ့ခွေးလေးစားသောနိုင်ငံအဖြစ်တစ်ဖက်ကလည်းကြိုးပမ်းမှုလိုအပ်ပါတယ်။ငါမြင်းမာဆိုင်စကိုင်းရောက်ဆိုတဲ့ပုံစံမျိုးနဲ့တော့ဘယ်လို့မှစင်ကြီးမှာမဟုတ်ပါဘူး
။ဟုတ်ကဲ့အခုဆိုရင်တပ်ပွဲတွေကြားထဲမှာအရသားတွေထိခိုက်သေးချေရရလည်းမနေတော့ဘူး။ဘသူလက်ချက်မှလည်းထိခိုက်ချေရတော့မသိရဘူးပေါ့လေ။ဒါပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ထုတ်ပြန်ကြတဲ့မှာတော့လက်တလောပြပကတ်တွေမှာအေးရခိုင်နဲ့နှကန်ဖွဲ့မှာတာဝန်ရှိတယ်ဆိုပြီးပြောထားတာမျိုးရှိပါတယ်။ဟိုတပ်မတော်သားတွေကတော့လူလူတွေစောင့်ရနေတယ်ဆိုပြီးချီးကျူးထားပါတယ်။ဒါပေမဲ့ဒီလိုပြောလိုက်တဲ့ပုံမှာတစ်ဖက်သက်ဆန်တဲ့ငင်းကြဲကြီးကိုထိခိုက်နိုင်တယ်ဆိုပြီးဘဝင်မကျတဲ့သဘောထားတွေအထူးသဖြင့်ကတော့ဒီတိုင်းရင်းသားအင်အားစုတွေချမ်းမှာဝေဖန်တာတွေလည်းကြားပါရတယ်။ဆိုတော့စစ်ရှင်လျှော့ဖို့ငင်းကြဲကြီးထိဥတီဖို့ကြိုးပမ်းရမယ့်အချိန်မျိုးမှာဒီလိုပြောလိုက်တာမျိုးကဟိုလက်တွေ့အကျိုးရှိနိုင်မှာမလား။ဒေါထုတ်မေဆွေးနွေးပေးပါခင်ဗျာ။
ဟုတ်ကဲ့ရှင်မြန်မာနိုင်ငံမှာကနေပြီးတော့ဒီတစ်ပေါင်းများစွာပဋိပက္ခကြားထဲမှာဒီငင်းကြဲရင်းနဲ့ပတ်သက်လို့ဘာအောင်မြင်မှုမှရှိခဲ့တာမရှိပါဘူး။ဒါမအောင်မြင်တဲ့နေပြီးတော့ဒီငင်းကြဲရင်းလုပ်ငန်းဆက်တွေကိုဆက်လိုက်လို့ရှိရင်အဲ့ဒီလက်ရှိအစိုးရအနေနဲ့အောင်မြင်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်ရှင်။ဒီလိုမျိုးကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်နေပြီးတော့ဒီလေးပါတီအနေနဲ့ကသူတို့ဒီမျိုးသားရင်ကြားစစ်ရေးဒီငင်းကြဲရင်းဆောင်ရွက်တဲ့အခါမှာမျိုးသားရင်ကြားစစ်ရေးအခုဆောင်တဲ့အခါမှာဒီပြီးတော့မြို့သားရင်ကြားစစ်ရေးဒီတက်တော်တစ်ခုတည်းနဲ့မဟုတ်ဘူးတိုင်းရင်းသားတွေရောပါတယ်ဒီနိုင်ငံရဲ့စုဖွဲ့တွေနဲ့ရောပါတယ်အကုန်လုံးကိုဒီမြို့သားရင်ကြားစစ်မှာထည့်သွင်းပါတယ်ဒါပေမဲ့တကယ်တမ်းလက်တွေ့ဆောင်ရွက်တဲ့အခါမှာကြာလို့ရှိရင်ဒီမြို့သားရင်ကြားစစ်ရေးကတက်တော်နဲ့လည်းကျွန်တော်တို့အဆင်မပြေခဲ့ဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့တက်တော်ထဲမှာဖွဲ့စည်းပုံအခြေခံအမှုတွေဆွံ့နေတဲ့အခါမှာဒီပြီးတော့ဖွဲ့ဖွဲ့လေးတွေမြင်သာပါတယ်ကျွန်တော်ဒီမြို့သားရင်ကြားစစ်ရေးကတော့နိုင်ငံရေးပါတီအစိုးရဖွဲ့တယ်တော့ကိုတိုင်းရင်းသားဒီလက်နက်ကိုင်တိုင်းရင်းသားဒီနဲ့ဟောဒီတော့ဒီမြို့သားရင်ကြားစစ်ရေးလောက်တလားဆောင်ရွက်တလားဆိုလို့ရှိရင်တော့ဘာလှုပ်ရှားမှုမှမတွေ့ရပါဘူးဒါကြောင့်မို့လို့ဒီပြီးတော့ငင်းငယ်ရေးကိုဆောင်ရွက်တဲ့အခါမှာဒီအခြေခံအကျဆုံးဖြစ်တဲ့နေပြီးတော့နားလည်မှုယုံကြည်မှုတော့မတည်ဆောက်နိုင်ပဲနဲ့အဲကျွန်တော်တို့နိုင်ငံကိုနေပြီးတော့ဥဆောင်ရတယ်ပြီးတော့ဒါအင်မတန်မှအခက်တိတိကျကျကိုစိတ်ခွန်တည်တယ်လို့ဖြစ်ပါတယ်ဆိုတော့အခုနေပါအဲ့ဘာလို့အင်ဂျင်ရေမဟုတ်ပဲနဲ့စက်ကိုတကယ်များလိုလားနေသလားဆိုတဲ့အရာတွေကိုပြည်သူတွေကဒါဘေးကင်းထုတ်ကြတယ်ပြည်သူကဒီလိုပဲချင်မြင်ပါတယ်အမှန်တကယ်ကြလို့ရှိရင်နေပြီးတော့ကျွန်တော်တို့နေပြီးတော့တရားတွေကိုပဲဆောင်ရွက်ဆောင်ရွက်ကြည့်လိုက်ပါအစိုးရတည်တံ့ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်အဲ့ဒါတော့တည်တံ့ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်ဟိုကဘတ်ဂျက်နဲ့ပတ်သက်လို့နေပြီးတော့နောက်တချို့ဆုံးဖြတ်ချက်တွေနောက်ကဒီကျွန်တော်တို့တရားရုံးနဲ့ပတ်သက်တဲ့ကိစ္စတွေမှာနေပြီးတော့အစိုးရနဲ့အစိုးရအောက်မှာနေပြီးတော့တက်ဖို့ရှိတယ်ဒါကြောင့်မလို့နေပြီးတော့ဒီကိစ္စပေါ်မှာဒီနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်တဲ့အဲစာရင်းနဲ့နေပြီးတော့ဒီအနိုင်ကျကျရုပ်ထုတ်တဲ့စာရင်းကိုကြည့်လိုက်လို့ရှိရင်ဟက်ဆက်မှုမရှိပါဘူး။နောက်တစ်ခုကနေမတိုင်းရင်းသားတွေပေါ်မှာနေပြီးတော့တစ်ခွင်းချဆက်ဆံတာတွေကျွန်တော်တို့တွေ့ရပါတယ်။ဒါအင်မတန်မှဆက်နေမှဆရာပါ။အမှန်တကယ်ဆိုလို့ရှိရင်ဒီဆိုရအနေနဲ့နေပြီးတော့အပြစ်ခံရစေဖို့ပန်ကြားတင်ပါတယ်။ဆိုအဲ့လိုမျိုးမကန်ကြားပဲနဲ့နေပြီးတော့ဒီချီးမွမ်းစကားဆိုလိုက်ကြပြီ။ဒါပေမဲ့ဒီမိုကရေစီကိုအမှန်တကယ်ဆောင်ရွက်နေတာလားဆိုတဲ့အဲ့ဒီလိုမျိုးတွေထွက်လာပါတယ်။ငင်းငယ်ရေးကိုအမှန်တကယ်လိုချင်တာလား။အမှန်တကယ်ငင်းငယ်ရေးကိုဒီစာရင်းနဲ့နေပြီးတော့ပယ်ဖြတ်နေတယ်လို့ဖြစ်နေပါတယ်။အဲ့ဒါကြောင့်မို့လို့ဒီလိုဒါတွေကိုကျမတို့ကအထူးစိုးရိမ်ပါတယ်ရှင်။
ဟုတ်ကဲ့ကိုအောင်မျိုးမင်းအမြင်ရောခင်ဗျာစစ်ရှင်ရောအောင်လောရမယ့်အချိန်မျိုးမှာဒေါ်အောင်ဆက်စုကြည်ထုတ်ပြန်ချက်ကဟိုတချို့လူတွေစိုးရိမ်နေတယ်လို့မိလောင်ကလေးပင့်လို့အချိန်မျိုးရောဖြစ်သွားနိုင်တယ်လားခင်ဗျာ
ဟုတ်ကဲ့ဒီဒေါ်အောင်ဆက်စုကြည်နဲ့ဒီထုတ်ပြန်ချက်ကိုဘာကြောင့်အဲ့ဒီအချိန်မှာထုတ်လဲဆိုတာမသိနိုင်ဘူးသူ့ရဲ့ပြောကြားချက်ကြောင့်မလို့တိုင်းရင်းသားတွေအထူးသဖြင့်ဒီရခိုင်ပြည်သူတွေကြားထဲမှာကျွန်တော်တို့တော်တော်လေးတော့ဖွယ်လုံးရိပ်သွားပါတယ်ဘာကြောင့်လဲဆိုတော့အခုချိန်မှာတိုက်ပွဲတွေဖြစ်နေချိန်မှာနှစ်ဖက်လုံးကျွလွန်လာလည်းရှိနိုင်တယ်လို့အခုချိန်ထိကျွန်တော်တို့တရားခံဆိုတာမရှိတေချာမသိသေးပါဘူးပိုင်ရှင်မေးတွေပဲရှိသေးတယ်တစ်ဖက်ကလည်းတစ်ဖက်ကျူးလို့ပါတယ်နောက်တစ်ဖက်ကလည်းတခြားတစ်ဖက်ကကျူးလို့ပါတယ်ဆိုပြီးတော့ဆွဆွဲနေလို့မရှိသေးတယ်ဒါပေမဲ့အဲ့ဆွဆွဲနေတဲ့ကာလအတွင်းမှာ တက်မတော်ကိုပဲအားပေးလိုက်တဲ့အချိန်မှာကျန်တဲ့ဖွဲ့ကပဲတောင်းညံသူတွေပုံစံမျိုးနဲ့ကျွန်တော်အဖြစ်လုပ်ငန်းလုပ်တယ်လို့အဲ့လိုမျိုးသွားပြီးတော့ထင်အောင်ဒီမှာဖြစ်စေပါလေ။အဲ့တော့ဒီမှာလည်းကြောင့်မလို့ရက်တီချင်းနဲ့ပတ်သက်ပြီးပြောကြချက်ကအရန်စောလုံးအားကြီးရယ်ဆိုရင်ပြောကြချက်ဖြစ်တယ်။အဲ့တော့အခုကျွန်တော်တို့ခုနပင်လုံးဒီလာခံကိုလှုပ်ဆောင်တဲ့အချိန်မှာလက်နက်ကင်တိုင်းရင်းသားတွေအားလုံးညီညာရေးဆွေးနွေးပွဲမှာပါဝင်မှုလှုပ်ဆောင်တဲ့အချိန်မှာအဲ့ဒီ feeling မျိုးအဲ့ဒီခံစားချက်မျိုးရှိရင်ဒီလိုမျိုးညီညာရေးဆွေးနွေးပွဲကိုတက်လာဖို့အတွက်ခက်ခဲသွားလိမ့်မယ်။အချင်းတို့ကညီငယ်ဆွေးနွေးပွဲမှာလက်ရှိပါနေသောတိုင်းရင်းသားအဖွဲ့တွေကလည်းတော့တိုင်းရင်းသားတွေဆိုရင်ဒီလိုမျိုးသတ်မှတ်ပါလား။ငါစစ်တပ်ကတော့ဒီလိုမျိုးသဘောထားရှိပါလားဆိုပြီးအဆွေးမျိုးရောက်သွားရင်လက်ရှိရောက်နေတဲ့ညီငယ်ဆွေးနွေးပွဲကတော့မှချိဆက်သွားဖို့မဟုတ်ဘဲပြန်ပြီးနောက်ဆုံးပေါင်းနိုင်တဲ့အခြေအနေမျိုးရောက်ရှိသွားနိုင်တာဒါကကျွန်တော်ရဲ့စိတ်ကူးဖြစ်ပါတယ
်။ဟုတ်ကဲ့နောက်ဆုံးအနေနဲ့ကတော့တိုက်ပွဲတွေအရှင်ရှော့ဖို့အထူးသဖြင့်အခုလိုကပ်ဘေးကြုံနေရတဲ့အချိန်မျိုးမှာဒုက္ခရောက်နေတဲ့လူတွေကိုနောက်ထပ်ဘဝနှစ်ပူစင်းမဖြစ်အောင်လုပ်နိုင်မယ့်နည်းလမ်းဟောဗိုင်းများမြင်မိတယ်တော်ထုတ်မိခင်ဗျဟုတ
်ကဲ့ရှင်ဆိုတော့ကျွန်တော်အနေနဲ့ကတော့ဒီအချိန်တွေပေါ်မှာနေပြီးတော့ကျွန်တော်ဒီဆွေးနွေးတဲ့ခါတိုင်းအဒီလက်နက်ကန်ပစိဖက်ခအချိန်ခါမှာနေပြီးတော့ဒီတက်တော်နဲ့လက်နက်ကန်အတခြားတိုင်းသားလက်နက်ကန်ကြီးနဲ့ကြားတဲ့ပါအစိုးရအနေနဲ့ဒီညီညာရေးကိုဆောင်ရွက်ဖို့သမောအပြစ်ခံရစေဖို့ကိုဗစ်ကာလတွေပဲဖြစ်ဖြစ်ဒီကြောင်ကိုဒီညဉ့်ညရဲ့စကားဝိုင်းတို့ရအောင်ပေါ်တော့ကျွန်တော်တို့ဒီဒေတာကိုပြန်တိုက်ကြိုးပါတယ်။ဒါပေမဲ့လက်ရှိနေပြီးတော့အဒီဆက်ရှိလာတဲ့ statement တွေရဆုံးလို့ရှိရင်အဲဒါဘလို့ကဆိုးရနေတဲ့ဂျောင်းဝင်ပန်းကြတော့မှာမဟုတ်ပါဘူး။ဒါကြောင့်မလို့ကျွန်မအနေနဲ့ကတော့အဒီတခြားသောဒီမှာကနေပြီးတော့နိုင်ငံရေးကောင်းဆောင်များဒီတိုင်းသားကောင်းဆောင်များအနေနဲ့ဒီပြီးတော့ဒါအစိုးရကိုပူးပေါင်းဆောင်ရွက်ဖို့အတွက်ပန်းကြတဲ့ပါတယ်။ဒီတော့အခုချိန်နေတာမှနေပြီးတော့ဒီခါကြီးနဲ့အရေးဒီလည်းမြန်မာနိုင်ငံအရေးဖြစ်ပါတယ်။ဒီမြန်မာနိုင်ငံအရေးကိုဆောင်ရွက်ကြတဲ့အခါမှာဒီလိုတနိုင်ငံလုံးအရေးကိုဟိုကျွန်တော်တို့ဆွေးနွေးပွဲတွေဆောင်ရွက်ကြတော့မယ်ဆိုလို့ရှိရင်ဟိုရခိုင်မြောက်ဖြစ်နေတဲ့ကိစ္စကိုရခိုင်တိတ်တန့်ရလို့မစင်စားဘဲနဲ့တခြားသောနေပြီးတော့ဒီနိုင်ငံရေးထဲမှာနေပြီးတော့ဆွေးနွေးပွဲတွေမှာပါဝင်ကြတဲ့လက်နက်ကန်အဖွဲ့တွေရောတိုင်းနာလက်နက်ကန်အဖွဲ့တွေရောတော့တော့နေပြီးတော့ဒီပြည်မကျဲကနိုင်ငံရေးကောင်းဆောင်တွေရောနေပြီးတော့ဒါအစိုးရကိုဒီလိုကြားရတာဒီနေ့ညရရနေပြီးတော့ဒီစကားဝိုင်းလေးကိုခေါ်လာဖို့နေပြီးတော့ဒါဆိုရကိုတိုက်တွန်းတင်ပါတယ်ဆိုတော့ဒီအခုကကြာလို့ရှိရင်ကျွန်တော်တို့ဒီအခိုင်အမာနဲ့မှာဖြစ်တဲ့ဖြစ်ပေါ်နေတယ်ဒါပေမဲ့တခြားနေတာမြန်မာနိုင်ငံလုံးကအဲအောင်နေတယ်ပြီးတော့ကျွန်တော်တို့အတန်တွေမထက်တလောက်နေပါတယ်အဲဒါကြောင့်မလို့နေပြီးတော့ဒီအကြံနဲ့နေပြီးတော့ညညရစကားဝိုင်းနဲ့မှာပါပြီးတော့လက်နဲ့တိုင်အဲတိုင်တာလက်နဲ့ကညာရောဟောပြီးလို့ရှိရင်ဒီပါတီနိုင်ငံရေးနိုင်ငံရေးအင်အားစုများတွေဟာရောဒီရခိုင်ရဲ့နဲ့ပတ်သက်ဆိုရအနေနဲ့အဲကျောင်းဝင်ဆောင်ရွက်ဖို့ပြီးလို့ရှိရင်ဒီလိုမျိုး statement တွေထွက်တဲ့အရာတွေဒီလိုမျိုးညံ့ရင်ဘာလို့မတည်နိုင်ဘူး။အပြင်ပို့ပြီးတော့နေပြီးတော့ဒီလက်လက်ကင်ကြားထဲမှာအော်ပို့ပြီးတော့ပဋိပက္ခပုံများစေတဲ့အငင်းပွားစေတဲ့အဒီအရာတွေကိုအဆုံးသတ်ဖို့အတွက်နေပြီးတော့ကျွန်တော်တို့တိုက်တွန်းတင်ပါလိမ့်ရှင
်။ဟုတ်ကဲ့ဟုတ်မျိုးမင်းအမြင်ရောခင်ဗျလက်နက်ကန်ပြုတ်ခတ်တီရှော့ချနိုင်မှုဆိုရင်ဘသူတွေကဘာတွေများလုံနိုင်တယ်လို့များသုံးသပ်မိလဲခင်ဗျအ
ဲ့တော့လက်ရှိလောလောဆယ်လုံစင်ကျင်တဲ့ခိစားတူပါတော့ကျွန်တော်တို့ဒီလိုမျိုးမြို့နယ်တွေမှာဒီစစ်ပွဲဖြစ်နေတဲ့ဒေသတွေမှာရှိတဲ့မြို့နယ်တွေကိုဖိတ်ဖြတ်ချောက်ထားတဲ့ဒီကနေ့ဒီစစ်ပွဲဖြစ်နေတူအပ်ပါဘာရောဘာလဲလဲဆိုတော့စစ်ပွဲကိုလည်းကျွန်တော်တို့ဟိုဆိုရက်ဆန်းမှုတွေလမ်းကြောင်းပေါ်ဆောင်နေလို့လက်ရှိကျွန်တော်ဆိုးရိမ်များတဲ့ COVID-19 ရဲ့အခြေအနေကိုကျွန်တော်တို့ဒီကြိုက်တဲ့ပြည်သူများတွေ ਨੇ နောက်တစ်ခုကအခုဆိုလို့ရှိရင်ကျွန်တော်တို့မြို့မှာနေတဲ့လူတွေရောကွာရန်တင်းကိုပြီးတော့ကျွန်တော်တို့ဟိုကျွန်တော်ဒုက္ခရောက်အဲ့ဒီဒေတာတွေမှာစာနယ်ဧကပုံပြဒုက္ခရောက်မှာသိစားတယ်အဲ့တော့အဲ့ဒီဒေတာမှာရှိတဲ့ပြည်သူတွေကိုစာနယ်ဧကအလုံးလောက်ရရှိနိုင်မှုအတွက်နိုင်ငံောင်းတွေကိုကျွန်တော်ဖွင့်ပေးပါဒဲလက်နက်ကင်ဖွင့်မှာဒီလိုမျိုးလူသားချင်းစာနာတော့အခုဒီပြတဲ့ဟာတွေကိုမတိုက်ပါနဲ့အဲ့ဒီကိုဗစ်အတွက်ပထမဆုံးပူးပေါင်းဆောင်ရွက်တဲ့ဒီနေ့ဒီလက်ကျွန်တော်တို့ခုနဆွေးနွေးမှု process ကိုကြားနိုင်မှုအတွက်နိုင်ငံောင်းတွေကျွန်တော်တို့ profit ထားဖို့ဖွင့်ထားဖို့လိုအပ်ပါတယ်အဲ့တော့ကျွန်မတော်သူမေပြောသလိုပဲကျွန်တော်ဒီလုပ်ငန်းနဲ့ပတ်သက်လို့ညီညာရေးအတွက်ကျွန်တော်ဆက်လက်တော့လုပ်ဆောင်ပြီးပါပါတယ်ဒီရခိုင်ကခုနကဒီအစိုးရဟာကျွန်တော်တို့ရခိုင်ပြည်နယ်တစ်ခုမကဘဲနဲ့ကျန်သောနိုင်ငံဒီလေကုန်လုံးကျွန်တော်တိုင်းရင်းသားကောင်းဆောင်တို့လုံးကဒီအတွက်ကိုဆွေးနွေးဖို့အတွက်လိုအပ်ပါတယ် all inclusive ဖြစ်ဖို့အတွက်ဒီကြိုင်းလုပ်ငန်းစဉ်နဲ့အမြန်ဆုံးပြန်စတင်မှာဖြစ်နေမှာဖြစ်ပါတယ်။အဲ့တော့ချက်ချင်းလို့ဆောင်ပစီတာကြည့်ရဲရင်းရှိဆက်နဲ့လို့ဆောင်သွားမယ်အခုအဲ့ဒီကျွန်တော်နောက်ခုခွဲလို့ပြောချင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီးဆွေးနွေးပေးကြတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမေလွတ်ခွင့်ရေးလှူရှားသူညီမကြီးမြန်မာဒါရိုက်တာဦးအောင်မျိုးမင်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆက်သွယ်မှုလိုင်းမကောင်းတာကြောင့် အတန်ချီလိုမှုမရှိတဲ့အတွက်လည်းတောင်းပန်ရပါတယ်။စနေနေ့စနေကစီစဉ်ကိုလည်းဒီနေရာမှာပဲအဆုံးသတ်ပြရစေ။ဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00ရေဒီယိုစီစဉ်တွေမှာနားဆင်နိုင်ကြပါတယ်။ကျွန်တော်အောင်လွင်ဦးပါခင်ဗျာ။
အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ကမ္ဘာမှာကူးစက်ပြန့်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကအချိန်မရော့ပဲနဲ့အခုဆိုရင်တစ်ကမ္ဘာလုံးတိုင်းတာနဲ့လူပေါင်း 2.8 သန်းကျော်ကိုကူးစက်ပြီးဖြစ်တယ်လို့ဒီရောဂါကြောင့်လူ2-3ကြီးပါထိသေဆုံးခဲ့ရပြီးဖြစ်ပါတယ်။ COVID-19 ရောဂါကူးစက်ခံရကနေပြန်နေကောင်းလာပြီးတော့ antibodies ပတိလုံးတုံ့ပြန်ပစ္စည်းရှိလာသူတွေနောက်တစ်ခါရောဂါပိုးမကူးနိုင်အောင်ဆိုတဲ့အထောက်အထားလောလောဆယ်မတွေ့ရဘူးလို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကဧပြီလ25ရက်နေ့စနေနေ့မှာပြောကြားသွားပါတယ်။ယောဂပိုးကူးစက်ခံရပြီးသူတွေမှာအန္တရာယ်မရှိတော့ဘူးဆိုတာမျိုးယောဂပိုးကိုခံနိုင်ရည်စွမ်းရှိသွားပြီဆိုတာမျိုးလက်မှတ်တွေထုတ်ပြီးဖို့တချို့နိုင်ငံတွေစဉ်းစားနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ WHO ကကြေညာချက်ထမှာသတိပေးထားပါတယ်။အဲ့လိုလုပ်မယ်ဆိုရင်လူတွေကအများသတိပေးချက်တွေကိုမျက်ကွယ်ပြုထားလိုက်နိုင်လို့ယောဂပိုးကူးစက်မှုပိုများလာနိုင်တယ်လို့ပြောပါတယ်။မြန်မာအစိုးရကတော့ဂျပန်နိုင်ငံနဲ့ကိုရီးယားနိုင်ငံတို့မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုမဖြစ်မနေပြန်ကျင်ကြတယ်ဆိုရင်လေရင်ခီးစင်တွေစီစဉ်ပေးမယ့်အကြောင်းကိုသက်ဆိုင်ရာတန်ယုံတီတီကဒီကနေ့မှပဲကြေညာသွားကြပါတယ်။ရန်ကုန်တိုင်းလှိုင်သာယာဆက်ယုံတီယုံကဝန်ထမ်းတို့မှ COVID-19 ကူးစက်ခံထားရတာကိုစစ်ဆေးတွေးရှိခဲ့တဲ့တဲ့ကြောင့်စိုးရင်ကြောင်းကြောင်းမှုတွေဖြစ်ပေါ်နေပါတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ညနေကရေးသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့လူနာအမှတ် 144 ဟာရန်ကုန်တိုင်းလှိုင်သာယာမြို့နယ်ချယ်ရီဖနက်ဆက်ယုံမှာသကပြန်လုခဲ့ဘူးသူတရုတ်ဘာသာသကပြန်တဦးဖြစ်တဲ့ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်အဲ့လိုရေးထားတာပါအဲ့ဆက်ယုံကအလုပ်သမားတွေအနေနဲ့နေအိမ်နဲ့အဆောင်တွေကိုမပြောင်းမနဲ့ကိုယ်အသည့်စိတ်တဲ့ကို quarantine တည်တံ့ခွဲနေကြဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမက်ကများအဖွဲ့ချုပ်ကလည်းဒီကနေ့ပဲတိုက်တွန်းသွားပါတယ်ရိုဟင်ဂျာဒုက္ခသည်တွေရာနဲ့ချီတင်ဆောင်ထားတဲ့ဆက်လက်နေစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ချက်ချင်းကန့်ကွက်ခွင့်ပြုတဲ့နယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ပဲတိုက်တွန်းသွားပါတယ်။အဲဒီဒုက္ခသည်တွေအတွက်လိုအပ်တဲ့အစားအစာ၊ရေနဲ့ဆေးဝါးကူးစောင့်မှုတွေပေးတဲ့နယ်လို့လည်းသူတို့ကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းတော်တော်နေမကောင်းဘူးဆိုတဲ့သတင်းတွေပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းထွက်နေခဲ့ပြီးတဲ့နောက်တရုတ်အစိုးရကဆေးပညာကျွမ်းကျင်သူတွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုမြောက်ကိုရီးယားကိုလွှတ်လိုက်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ကိုယ်စားလှယ်အဖွဲ့ကမြောက်ကိုရီးယားရေးဆိုင်ရာထိတ်တဲအရာရှိဦးဆောင်တာဖြစ်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ရဲ့ကျန်းမာရေးကိစ္စကြောင့်လားဆိုတာအတိပြုလို့မရသေးကြောင်းပြောပါရစေ။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.